Welcome to the Voice of America in Burmese.
မင်္ဂလာညချမ်းသောတာရှင်များရှင် View American တန်ကနေ2022ခုနှစ်အောက်တိုဘာလ31ရက်တနင်္လာညပိုင်း View မြန်မာပိုင်းအစီအစဉ်လေးကို American ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ဒီကနေ့ညထုတ်လွှင့်ပေးမယ့်မြန်မာဘာသာအတန်းလွင့်အစီအစဉ်လေးကို Line to Meter 32နဲ့58တို့အပြင် Line Lab Meter 190တို့ကနေတိုက်ရိုက်နားဆင်နိုင်ပါတယ်။ဒီညအတွက်အစီအစဉ်လေးကိုကျွန်မအလင်မာကတာဝန်ယူတင်ဆက်ပေးမှာပါရှင်။
အနည်းခဒိုင်ကင်းညပါစေခင်ဗျာကျွန်တော်တမောင်သားမဒီကနေ့ထိတ်တန်းကိုရောက်လာတဲ့သတင်းတွေကတော့အမေရိကန်နိုင်ငံသားဝင်ကြီးနဲ့တရုတ်နိုင်ငံသားဝင်ကြီးတို့ဟာနှစ်နိုင်ငံအားပြိုင်မှုနဲ့ရုရှားရဲ့ယူကရိန်းစစ်ပွဲအကြောင်းကိုတင်းငွေနေကဖုန်းကနေဆွေးနွေးခဲ့ကြပါတယ်ယူကရိန်းနိုင်ငံအတွင်းကပြစ်မှတ်တော်တော်များများကိုရုရှားကတင်းလာနေမှာပြစ်ခတ်ခဲ့တဲ့အထက်မှာအခြေခံအဆောက်အုံတွေအများပြားပါဝင်ခဲ့ပါတယ်တင်းငွေနေကကျင်းပခဲ့တဲ့ဘရာဇီးနိုင်ငံရဲ့တချော့ပြန်သမ္မတရွေးကောက်ပွဲမှာတော့အရင်သမ္မတဟောင်းလူလာဒီဆီလ်ဗာကလက်ရှိသမ္မတကိုအနိုင်ရရှိသွားတဲ့သတင်းတွေနဲ့တခြားအရေးကြီးသတင်းတွေကိုကိုစော်ဝင်လိုက်နဲ့ကျွန်တော်တို့တင်ပြပေးကြပါပါအလိမ္မာကြီ
းဟုတ်ကဲ့ပါဒီလိုထိတ်တန့်ရောက်နိုင်ငံတကာနဲ့မြန်မာသတင်းတွေနဲ့အတူဒီကနေ့နားဆင်ရမှာကတော့စကိုင်းတိုင်းဘက်ကကြေးရွာတွေမှာမြန်မာစစ်တပ်ရဲ့ထိုးစစ်တွေကြောင့်ဒေသခံတွေစိုးရိမ်ထိတ်လန့်ပြီးနေရက်မပြတ်နိုင်ကြသေးပါဘူးကျွန်
တော်လေးကိုစိုးရိမ်နေတာများရင်လို့အတန်ကြာလာနေတော့မလာဘဲတောင်မှပြင်းနေတယ်များရင်မှကြာရင်လို့ရောလူတွေအတော်လေးကြောက်လန့်နေတာ
ရှင်မောင်တိုင်းရွာခတ်တူပြောသွားတာပါဒီကြောင့်တည်ရင်အပြည့်စုံနောက်ပိုင်းမှာနားဆင်ရပါမယ်ဒီတည်နဲ့တူဖားကတ်မျိုးပမာ73စီပြက်လက်တာရင်ဆိုင်နေရင်ဆိုင်နေရတာမလေးရှားကထိုင်းအစားအစာရောင်းပွဲမှာမြန်မာတချို့ဖမ်းဆီးခံရတာဒီလိုနောက်ဆုံးရတည်ရင်ပြဖို့ချက်တွေနဲ့တင်းလာညတိုင်းတင်ဆက်ပေးနေကြတည်ရင်တော့မဆုစီးပွားရေးကဏ္ဍဘလော့ဂါတွေပြောသမျှနဲ့တက်တန်အောင်တည်ရင်လာအစီအစဉ်တွေကိုနားဆင်ရဖို့ရှိပါတယ်ဒါရင်မတိုင်ခင်အခုအရင်ဆုံးတော့တင်းလာညရဲ့ထိတ်တန့်ရောက်တည်ရင်တွေကိုဥတည်မောင်တန်းနဲ့ကိုစော်ဝင်းလိုင်တို့ကပြောပြပေးမှာပါရှင်
အမေရိကန်နိုင်ငံသားဝန်ကြီးအန်ထိုနီဘလင်ကန်နဲ့တရုတ်နိုင်ငံသားဝန်ကြီးဝန်ကြီးတို့ဟာနှစ်နိုင်ငံအားပြိုင်မှုနဲ့ရုရှားရဲ့ယူကရိန်းစစ်ပွဲအကြောင်းကိုတင်းငွေနေနေကဖုန်းကနေဆွေးနွေးခဲ့ကြတယ်လို့နှစ်နိုင်ငံနိုင်ငံသားဝန်ကြီးဌာနကထုတ်ပြန်ပါတယ်။တိုက်ပင်းရဲ့အကြအားပြိုင်နေကြတာကိုတာဝန်ရှိရှိစီမံခန့်ခွဲဖို့လိုအပ်တဲ့အကြောင်းကိုပြောဆိုခဲ့ကြကြောင်းဘလင်ကန်ကသူ့ရဲ့ Twitter လူမှုစာမျက်နှာမှာရေးသားထားပါတယ်။ဆက်သွယ်ရေးလမ်းကြောင်းဖွင့်ဖို့လိုတာကိုလည်းဆွေးနွေးခဲ့ကြပြီးရုရှားရဲ့ယူကရိန်းကျူးကျော်စစ်ပွဲကြောင့်ကမ္ဘာလုံးကျိုးရေးနဲ့စီးပွားရေးတည်ငြိမ်မှုအပေါ်ကျရောက်လာခဲ့တဲ့ချိန်ချောက်မှုအန္တရာယ်ကိုဘလင်ကန်ကပြောကြားခဲ့တယ်လို့အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူ Net Price ရဲ့ခြေကြားချက်မှာပြောထားပါတယ်။တရုတ်ကတော့ရုရှားကယူကရိန်းကျူးကျော်ခဲ့တာကိုဝေဖန်မှုစွပ်စွဲမြဲမြဲရှောင်ရှားခဲ့ပြီးစစ်ပွဲအတွက်အမေရိကန်နဲ့ NATO အပေါ်ပြစ်တင်ခဲ့တာပါ။တနင်္ဂနွေနေ့ကပြောဆိုကြတဲ့အခါမှာတော့ယူကရိန်းအရေးနဲ့ပတ်သက်ပြီးသတ္တမရေးဆိုင်ရာဖြည့်ရှည်ရေးကိုပြောဆိုခဲ့ပြီးစီရေးဆိုင်ရာအသုံးပြုမှုတွေအတွက်စီမီကွန်ဒက်တာခေါ်တပိုင်းတက်ကူတွေတင်ပို့မှုအပေါ်အမေရိကန်ကပိတ်ဆို့အရေးယူထားတဲ့ကိစ္စကိုလည်းတရုတ်နိုင်ငံသားရေးဝန်ကြီးကဆွေးနွေးခဲ့ပါတယ်။အမေရိကန်အနေနဲ့တရုတ်ကိုဖိနှိပ်ပြီးကန့်သက်ထိန်းချုပ်ဖို့ကြိုးစားတာတွေရပ်ဖို့နဲ့နိုင်ငံဆက်ဆံရေးကြားအပိတ်ဆို့အသစ်တွေမလုပ်ဖို့ပြောခဲ့တယ်လို့တရုတ်နိုင်ငံသားရေးဝန်ကြီးဌာနကဆိုပါတယ်။အမေရိကန်နဲ့တရုတ်ဆက်ဆံရေးကိုတည်ငြိမ်တဲ့ဖြစ်ပေါ်တိုးတက်မှုလမ်းကြောင်းပေါ်ပြန်တင်ရေးဟာအမေရိကန်နဲ့တရုတ်အတွက်သာမကနိုင်ငံတကာအသိုက်အဝန်းရဲ့မျှော်လင့်ချက်တွေအတွက်လည်းဘုံအကျိုးစီးပွားဖြစ်ကြောင်းဝန်ကြီးဝါကြီးကပြောခဲ့တယ်လို့တရုတ်နိုင်ငံသားရေးဝန်ကြီးဌာနကပြောပါတယ
်။ယူကရိန်းနိုင်ငံအတွင်းကပြစ်မှတ်အတော်များများကိုရုရှားကတင်းနစ်လာနေမှာပြစ်ခတ်ခဲ့တဲ့အထက်အခြေခံအဆောက်အုံတွေအများပြားပါဝင်တယ်လို့ယူကရိန်းအရာရှိတွေကပြောပါတယ်။ရုရှားကပြစ်ခတ်ခဲ့တဲ့အထက်ပက်ထင်းတပ်ဒုံးကျည်90လည်းပါဝင်တယ်လို့ယူကရိန်းစစ်တပ်ရဲ့ Telegram လူမှုကွန်ရက်မှာရေးပါတယ်။မြို့တော် Kiev ပြစ်ခတ်တိုက်ခတ်ခံခဲ့ရတဲ့အကြောင်းခံခဲ့ရတာကြောင့်တချို့နေရာတွေမှာလျှက်စစ်မီးနဲ့ရေတွေပြတ်တောက်ကုန်ပြီလို့မြို့တော် Vitali Klitschko ကပြောပါတယ်ရုရှားကယူကရိန်းနိုင်ငံဒေသအတော်များများလျှက်စစ်ဖြတ်ချေဌာနတွေကိုပိတ်မှတ်ထားပြီးဒုံးကျည်တွေနဲ့တိုက်ခတ်ခဲ့တယ်လို့ယူကရိန်းသမ္မတရုံးဒုတိယအကြီးအကဲကလည်းပြောပါတယ် Crimea ဒေသပင်လယ်နဲ့အတွင်းကတင်မောတွေကိုယူကရိန်းကတိုက်ခိုက်ခဲ့တာကိုလက်စားချေတဲ့အနေနဲ့အခုလိုတိုက်ခိုက်တယ်ဆိုတဲ့ရုရှားရဲ့အကြောင်းပြချက်ဟာခိုင်လုံခြင်းမရှိဘူးလို့ယူကရိန်းနိုင်ငံသားရေးဝန်ကြီး Dimitro Kuleba ကလည်းပြောပါတယ်ခင်ဗျာ
တရုတ်နိုင်ငံကကျင်းပခဲ့တဲ့ဘရာဇီးနိုင်ငံရဲ့တချော့ပြန်သမ္မတရွေးကောက်ပွဲမှာတော့အရင်သမ္မတဟောင်းလူးစ်အင်နာစီယိုလူလာဒီဆီလ်ဗာကလက်ရှိသမ္မတဂျိုင်ဘောဆော်နာရိုကိုအနိုင်ရရှိသွားခဲ့ပါလေ။မဲရီအတွက်ရဲ့69.9%ခန့်လုံးရေတွက်ပစ္စည်းချိန်မှာတော့ဒါဆီလ်ဗာကမဲ50.9%ခန့်လုံးအနိုင်ရခဲ့တာပါ။ရွက်ကောက်ပွဲအရာရှိတွေကလည်းလူလာအနိုင်ရသွားတယ်ဆိုတာကိုအတည်ပြုကြပါလေ။လက်ရဆုံးဝါဒီသမ္မတဘောဆော်နာရိုကတော့သူရှုံးနိုင်တယ်ဆိုတာကိုဝန်ခံအသိမှတ်ပြုတာမျိုးမရှိသေးပါဘူး။ ရွေးချယ်ကတမရဒါဆဘကတော့သူ့ကိုမြင်မြုပ်ပြဖို့ကြိုးစားကြပြီမဲ့သူရှင်းတိုင်းနိုင်စဲပဲလို့ပြောကြပါတယ်ဒါဆဘတမရလောက်ခဲ့တဲ့အချိန်တန်းတဲ့ချီတဲ့ဘရာဇီးနိုင်ငံသားတွေကိုဆင်းရဲရင်းကဆွဲထုတ်နိုင်ခဲ့လို့ယူဆကြပါတယ် ဒါဆဘဟာဘရာဇီးနိုင်ငံရဲ့လူမှုဖလိုရေးစနစ်ကိုတိုးတက်အောင်ဆောင်ရွက်မယ်လို့ကတိပြုခဲ့တယ်လို့လူနည်းစုလူမျိုးတွေအရေးအတွက်ဝန်ကြီးဌာနတစ်ခုထားရှိမယ်လို့လည်းပြောထားခဲ့ပါတယ်အသက်80ခုနှစ်နှစ်အရွယ်ဒါဆဘဟာ2030ခုနှစ်ကနေ2030တိမရဒါဝေယူခဲ့ပြီးအဲ့ဒီနောက်မှာတော့အာဂရီလိုက်စားမှုဆွဲချက်တွေနဲ့ထောင်ထဲမှာဆက်ရှိလာကြနေခဲ့ရပါတယ်ဒီနောက်တရားရုံးချုပ်အမိန့်နဲ့သူ့
တမတ်ဖို့ဂျာမနီနဲ့ EU ဥပဒေတမတ်ကတို့ကစဉ်းစားနေကြောင်းဂျာမန်နိုင်ငံရဲ့ဝန်ကြီးအနာလီနာဘဲဘော့ကဒီကနေ့အော်တိုဘာလ31ရက်နေ့မှာပြောပါရယ်အီရန်နိုင်ငံအပေါ်ပုံမှုပြင်းထန်တဲ့ပြစ်ခတ်ရေးယူမှုတွေချမှတ်သွားမယ်လို့ EU ရဲ့ပိတ်ဆို့တံခါးမှုဆိုင်ရာစာမျက်နှာမှာပြီးခဲ့တဲ့သတင်းပတ်ကဖော်ပြပါရယ်အီရန်ဒေါ်လာရေးအဆောင်တပ်ဖွဲ့ကိုလည်းအကြမ်းဖက်အဖွဲ့အစည်းအဖြစ်ဘလို့တတ်မှတ်လို့ရနိုင်မလဲဆိုတဲ့နည်းလမ်းကိုသူတို့အနေနဲ့ရှာဖွေနေတဲ့အကြောင်းဂျာမန်သတင်းဌာနတစ်ခုနဲ့ပြုတ်တဲ့မေးမြန်းခန်းမှာနိုင်ငံရေးဝန်ကြီးဘဲဘော့ကပြောပါရယ်အီရန်မှာဆန္ဒပြနေသူတွေအပေါ်အကြမ်းဖက်ဖြိုခွင်းမှုတွေအချိန်မြင့်လှုပ်ဆောင်တော့မယ်ဆိုတဲ့သဘောနဲ့စနေနေ့ကသူတို့ရဲ့နောက်ဆုံးဆန္ဒပြခွင့်ရခြင်းပဲလို့အီရန်ဒေါ်လာရေးအဆောင်တပ်ဖွဲ့အကြီးအကဲဟူစိန်ဆာလာမီကပြောကြားလိုက်ပြီးတဲ့နောက်မှာဂျာမန်နိုင်ငံရေးဝန်ကြီးရဲ့ပြောဆိုမှုထွက်လာတာပါခင်ဗျာ
တဲ့ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိကီလိုမီတာ32 kHz 9383ညနဲ့9383ညကီလိုမီတာ51 kHz 5885တို့ပြင်စနေတိုင်းမှာလိုင်းလမ်းမီတာ190 kHz 1505ကနေပြထုတ်လွှင့်ပေးနေပါတယ်ရှင
်တလင်းလာနေညပဲတရင်တွေကို VOE ကဆက်လက်ချင်းညနေပါတယ်ဘင်္ဂလားဒေ့ရှ်တိုင်းကရဲ့လေးပိုင်နဲ့တဲ့ကိုကျူးကျော်ဝေရောက်ခဲ့တာနဲ့ဘင်္ဂလားဒေ့ရှ်နန်နမိတ်တွင်းကိုမြန်မာစစ်တပ်ကပြစ်လိုက်တဲ့လက်နက်ကြီးကြီးတွေကြားရောက်ခဲ့တာတွေကိုဘင်္ဂလားဒေ့ရှ်နဲ့ဂျားဆောင်တပ်ကတနင်္ဂနွေနေ့ကပြင်းပြင်းထန်ထန်ကောက်ွက်လိုက်ပါတယ်ဘင်္ဂလားဒေ့ရှ်တိုင်းကတိုက်နှပ်ခရဲရှာပရာဂရစ်အနီးမှာရှိတဲ့ဘင်္ဂလားဒေ့ရှ်နဲ့ဂျားဆောင်တပ်ရဲ့အက်ဂီယာမှာချင်းပါနေတဲ့ဘင်္ဂလားဒေ့ရှ်မြန်မာနိုင်ငံနယ်ဂျားဆောင်တပ်မှုတွေရဲ့9နာရီကြာအစည်းအဝေးမှာအခုလိုကောက်ွက်ခဲ့တာဖြစ်တယ်လို့ဘင်္ဂလားဒေ့ရှ်အစီအစိုက် Daily Star သတင်းစာကပြောပါတယ်မျိုးတော်တက္ကမတော်ဘင်္ဂလားဒေ့ရှ်တိုင်းငံကြီးဝန်ကြီးမွန်မင်ကလွတ်တော်မေကွန်းတွေကိုတနင်္ဂနွေနေ့ကဖြေကြားခဲ့ရမှာမြန်မာအစိုးရကိုတရားဝင်ကောက်ကွက်ခဲ့ရုံမကတရုတ်သားမတ်ကြီးကိုလည်းအခုလိုဖြစ်ရတဲ့အကြောင်းပြောပြခဲ့တယ်လို့ဖြေကြားသွားကြောင်းဘင်္ဂလားဒေ့ရှ်အစီအစိုက် TBS သတင်းကပြောပါတယ်။နေစစီးပွဲကိုမြန်မာဘက်နယ်ဂျားဆောက်ရဲတပ်ဖွဲ့က9ယောက်တယောက်ပြီးဘင်္ဂလားဒေ့ရှ်ဘက်က10ယောက်တက်ခဲ့တယ်လို့အနာဒိုလူအင်တာနက်စာမျက်နှာကရေးပါတယ်။မြန်မာဘက်ကအခုလိုဖြစ်ခဲ့တာတွေအတွက်ဝန်ထမ်းကြောင်းပြောဆိုပြီးနောက်တော့မဖြစ်ရအောင်ဂတိကိုယ်ပြုခဲ့ပါတယ်လို့ဘင်္ဂလားဒေ့ရှ်နယ်ဂျားဆောင်တပ်အမတ်နှစ်တပ်မှုဒုတိယဗိုလ်မှူးကြီးရှိတ်ခါလစ်မိုဟာမက်လစ်တက်ခါကအစည်းအဝေးအပြီးနေ့လယ်3နာရီကပြောကြားကြောင်း Daily Star သတင်းစာကဆိုပါတယ်နယ်ဂျားအခြေအနေနဲ့ပတ်သက်ပြီးနိုင်ငံအထူးအလုပ်လုပ်ဆောင်ကြဖို့လည်းသဘောတူညီခဲ့ကြတယ်လို့သူကဆိုပါတယ်
မြန်မာနိုင်ငံအတွင်းလူသားချင်းစာနာမှုအကူအညီပေးရေးလုပ်ငန်းတွေလုပ်ကိုင်နေတဲ့အဖွဲ့အစည်းတွေအတွက်အော်တိုဘာလနောက်ဆုံးပတ်အထိလူအငွေပမာဏရဲ့22ရာခိုင်နှုန်းပဲရရှိပြီးအမေရိကန်ဒေါ်လာ643တန်လိုအပ်နေတဲ့အကြောင်းကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းဆက်သွယ်ရေးယူ UN OCHA ရဲ့နောက်ဆုံးထုတ်ပြန်တဲ့အစီအခံမှာဖော်ပြပါတယ်။ဒါကြောင့်လည်းအကူအညီပေးရေးမှာဦးစားပေးမရှိမဖြစ်လိုအပ်တဲ့သူတွေကိုရွေးပေးနေရပြီးနိုင်ငံနေရာတချို့မှာတူလောင်ထားတဲ့ထောက်ပံ့ပစ္စည်းတွေမလုံလောက်တဲ့အကြောင်း UN OCHA အဖွဲ့ကပြောပါတယ်။မြန်မာနိုင်ငံမှာဆက်ပြီးရင်ဆိုင်နေရတဲ့ပဋိပက္ခနဲ့ငွေကြေးဖောင်းပွမှုတွေအခြေခံစားကုန်စင်းနုံနေအကြာအစားအစာမလုံလောက်တဲ့တန်စိုးစိုးဝဝနဲ့အတန်အသင့်ရင်ဆိုင်နေရသူလူ15သန်းနဲ့နှစ်သိန်းရှိတဲ့အကြောင်းလဲယွမ်အိုချာရဲ့နောက်ဆုံးထုတ်ပြန်တဲ့အစီအခံမှာဖော်ပြပါတယ်မြန်မာနိုင်ငံအနောက်မြောက်ပိုင်းနဲ့အရှေ့ပိုင်းဒေသတွေမှာလူသားချင်းစာနာမှုအကူအညီပေးရေးအဖွဲ့တွေကအောက်ဂိုလာကုန်အထိပြည်တွင်းအိုးအိမ်မဲ့ဒုက္ခရောက်နေသူ IDP 6,200 ကျော်ကိုစာနာရိတ်ခါအကူအညီတွေပေးနိုင်ခဲ့တဲ့အကြောင်းလဲဒီနေ့ထုတ်ပြန်တဲ့အစီအခံမှာဖော်ပြပါတယ်2022ခုနှစ်နှစ်ဝက်အတွင်းနိုင်ငံအတွင်းကအရေးပေါ်အကူအညီလိုအပ်နေသူအိုးမဲ့အိမ်မဲ့၃သန်းတသိန်းအထိအကူအညီတွေပေးခဲ့ပြီးနောက်ထပ်လိုအပ်နေသူတွေကိုဆက်ပြီးကူညီဖို့ကြိုးစားနေတဲ့အကြောင်းလဲအစီအခံစာမှာဖော်ပြထားပါတယ်ခင်ဗျာ
။ထိုင်းနဲ့မြန်မာနိုင်ငံရဲ့တပ်ဖွဲ့အကြားစိတ်ကြွဆေးပြားထုတ်လို့ရမှာအသုံးပြုတဲ့ Daru Seri de Bumu will boob on such a domain jong. Tie it up with Julia Chica China, but Saran Singa Piosurago, Manega Tining out of the nation, Renzama Yita Tabare. Tining out with Moose say what those are Muchin is so one lagged at Dre, Tamega, Midai, Amphetamine, Amphetamine say Jos, Savia Tolu Yamatona in the Daru Seri, the Manning and Ned de Bo, Nidago, Yamabaga, Seasoned Nibare. Tining out yet up for a chigger to be get a paga, young woman to be, Manning and yet up for a chigger in a twist so swinging get up to the jaw. The nation, the Renza Gasuare. Sodium cyanide that who say the Dango, amphetamine say Jos, Savia, Tanase, Tolu Nibi, Sibobona, Tolu Nina Jow, Tining and Dreamer, say Jos, Savia de Biago, Sangaba of Zin and Lampima, where you nine at Jow, Taibu is say what I pay a pope up your body. Who is say told that Daru Seri will treat the Ligan de da, one and a guy tap for Tacho Taya near Resi, Tining and Beggar Tempo be, Mitai, amphetamine say Jos, Apia, Shido Asha, secret Tegu, Yang Cha needed to let your body.
မြန်မာနိုင်ငံမြောက်ပြည်မြို့မှာအခြေစိုက်တဲ့အွန်လိုင်းကနေလိန်ပြီးငွေရအောင်တောင်းဆိုခိုင်းတဲ့ရာဇဝတ်ကိန်းသားတွေထံမှအလုပ်လုပ်ဖို့ထိုင်းနိုင်ငံသားတို့ကိုထိုင်းရက်တစ်ဖွဲ့ကဖမ်းဆီးလိုက်ပါတယ်အသက် 33
ထိုင်တန်းရသတင်းတွေကိုဥတီမောင်တန်းနဲ့ကိုစုံဝင်းလိုင်းတို့ကပြောပြပေးခဲ့တာပါအခုဆက်ပြီးသတင်းလာညရဲ့နောက်ဆုံးရသတင်းပေးပို့ချက်တွေနဲ့အပတ်စဉ်အစီအစဉ်တွေကိုဇက်တိုက်တင်ဆက်ပေးသွားမှာပါအရင်ဆုံးတော့စကိုင်းတိုင်းဘက်ကဒေသခံတွေရဲ့နောက်ဆုံးအခြေအနေသတင်းပေးပို့ချက်ကိုစပြီးတော့ပြောပြပေးပါမယ်စကိုင်းတိုင်းရင်းမပင်မြို့နယ်ကြေးရွာတွေမှာမြန်မာစစ်တပ်ရဲ့စစ်ရဟတ်ယင်တွေပ
ကျောင်းထဲချီထွက်ပြေးနေကြရပြီးအခုချိန်ထိကြေးရွာတွေကိုပြန်မဝင်နိုင်ကြသေးဘူးလို့ဒေသခံရွာသားတွေကပြောပါတယ်။စစ်ဘေးရှောင်နေကြရတာဆယ်ရက်လောက်ရှိနေရမို့ရိခါနဲ့ဆေးဝါးတွေလိုအပ်နေကြတယ်လို့လည်းဒေသခံတွေကဆိုပါတယ်။ဒီဆစ်ဘေးရှောင်တွေရဲ့အခြေအနေသတင်းပေးဖို့ချက်ကိုဝင်းခမ်းမောင်ပြောပြပေးပါရှင်။ပြီးခဲ့တဲ့အောက်တိုဘာ19ရက်နေ့တုန်းကရေမာပင်မြို့နယ်ရေမောင်းတိုင်းကျေးရွာပြ ထောင်ထဲချီတဲ့ဒေသခံတွေပြင်ဆင်ချိန်မရပဲထွက်ပြေးတင်းရှောင်နေကြပါတယ်။စစ်ပြေးဒုက္ခတွေအခြေအနေရင်းမောင်းတိုင်းရွာကန်ကိုဘိုဝင်းကအခုလိုပြောပါတယ
်။ဒေသခံအလုံးကတော့ကျန်လျောက်ချီခြင်းတော့ရှိသေးဘူးရ။ဘာလို့လဲဆိုတော့ဒီနေ့လာမယ်မနေ့လာမယ်အဲ့လိုဒီပြီးခဲ့တဲ့ဘက်ကဟိုရဲရင်အဲ့လိုမျိုးအကြောင်းမဲ့လာတဲ့ပုံစံမျိုးဆိုတော့အားလုံးတချို့လည်းဒီအိုးဘာညာစုံခွန်ပြီးတော့ပန်ရှောင်းနေကြတယ်အဲ့လိုကြည့်တယ်အားလုံးတော့ပြန်လည်းမရောက်စီသေးပါဘူး။သုံးကျူတချို့လည်းရှိပါတယ်။ဘုံကျူတချို့ရောပေါ့အဲ့လိုမျိုးပေါ့တော်ဘက်ကတော့ပြန်မရောက်ဘူ
း။ပြီးခဲ့တဲ့အော်တိုဘာ17ရက်တုန်းကရင်းမာပင်မြို့နယ်ရင်းမောင်းတိုင်းကြေးရွာကိုဒေသခံ PDF ဖွဲ့ရီရောက်ရှိတဲ့ဆိုတဲ့သတင်းကြောင့်မြန်မာစစ်တပ်ဘက်ကလေကြောင်းကပစ်ခတ်တိုက်ခိုက်ခဲ့ပြီး PDF တပ်ဖွဲ့ဝင်အပါအဝင်အရဲသားတချို့ထိခိုက်တေဆုံးခဲ့တယ်လို့ဒေသခံတွေက VOA ကိုပြောဆိုထားပါတယ်။ထိခိုက်တေဆုံးခဲ့ရတဲ့အရေးတွက်နဲ့ပတ်သက်လို့တိကျအတည်ပြုချက်မရသလိုစစ်ကောင်စီဘက်ကလည်းသတင်းထုတ်ပြန်တာမရှိသေးပါဘူး။အလားတူပြီးခဲ့တဲ့အော်တိုဘာ19ရက်နေ့ကလည်းကြေးရွာတွေကိုစစ်ရဟတ်ရင်နဲ့ဘုံကျဲတိုက်ခိုက်ခဲ့ပြီးစစ်တပ်ကကြေးရွာတွေမှာတက်ဆွဲခဲ့ပါတယ်။စစ်တပ်ပြန်လည်ထွက်ခွာပြီးတဲ့နောက်ရွှေလန်ကြေးရွာမှာဒေသခံကောက်ဝေးတပ်ဖွဲ့တွေပါဝင်ရဲသားတချို့တေဆုံးခဲ့ပြီးဒါကြောင့်စစ်ရဟတ်ရင်အတန်းကြားတာနဲ့ဒေသခံတွေတုံ့နှုတ်ခြောက်ခြားနေတယ်လို့ကိုပိုဝင်းကပြောပါတယ
်။အလုံးကပူနေပူရအင်ဂျန်ကနေရမှာနေနေမှာစော်တော်ကြောက်ရတဲ့အတိုင်းနေတီစော်တော်လေးကိုဆွေးနေကြ။ဒါကြောင့်လည်းအတန်းကြားလာနေကြောင်မလာပဲဒါမှပြီးမှလည်းမရှိ။အလုံးဆွေးနေခိနေနေတာများပါလို့။ဒါကြောင့်လည်းကြားရလို့ရလို့ဒီအတော်လေးကြောက်လန့်နေတာ
။က ကပ်လူမျိုးနယ်မှာတော့အောက်တိုဘာ22ရက်နေ့ကဝင်ရောက်ခဲ့တဲ့မြန်မာစစ်တပ်ရဲ့နေမြေရှင်းလင်းရေးထိုးစစ်ကြောင်းဒေသခံတောင်းနဲ့ချီထွက်ပြေးနေကြတဲ့အကြောင်းကပ်လူဒေသခံတွေကပြောပါတယ်။ဒီဒေသခံတွေဟာအခုချိန်ထိကျေးရွာတွေကိုပြန်မဝင်နိုင်ကြသေးသလိုစစ်ပေးရှောင်နေရတာ10ရက်လောက်ရှိလာပြီဖြစ်တာကြောင့်ရိတ်ခါနဲ့ဆေးဝါးတွေလိုအပ်နေကြတယ်လို့ဒေတာကန်ရွာသားတို့ကပြောပါတယ်။
လူကြီးတွေလည်းများတယ်။အဲ့အချိန်မှာကျမကြီးဖောက်လာတော့ဆေးကမတက်နိုင်တော့ဘူးဗျ။အဲ့တော့ကျွန်တော်ကမျိုးတွေကိုလည်းတွားပြီးတော့ဥစားလို့မရဘူးဗျ။မျိုးကတည်းဟိုတွားရင်အကုန်ဖမ်းဆီးပြီးတော့ဒီလိုဖမ်းဆီးထားလိုက်တော့တာပဲ။ရိုင်းနှက်ပြီးတော့ဖမ်းဆီးထားလိုက်တာပဲ။ဟိုအဲ့တည်းတည်းကျွန်တော်တို့ကမျိုးတွေပဲလည်းတွားလို့မရတော့အဲတော့မှပဲဒီတိုင်းနဲ့ကျွန်တော်တို့ဒါဖြစ်တယ်လို့လေးနဲ့ဒီတော့ထဲမှာရှောင်စင်းနဲ့ပဲတန်းလေးပဲပြီးဆိုင်နေရတာ
ကြေးရွာနေနေမိရှို့ဖြက်စီးခံရတဲ့အချိန်အဝတ်စားတွေစောင်းနေပါမသွားတဲ့အတွက်စောင်းနှင်းအတွက်လိုအပ်တာတွေလုံလုံလောက်လောက်မရှိပဲရာသီကူးပြောင်းမှာဖျားနာတာတွေများလာတယ်လို့လည်းဒေသခံတို့ကဆိုပါတယ
်အေးနေပါရင်မွေးတဲ့တွေလည်းအထူးထူးဝတ်နေရတော့တာကညရှင်တော့အတော်ချမ်းပါနေရတိုက်မိုးကကြာအဲ့လိုမျိုးဆိုတော့ဒီလိုဒီကျမကြီးတို့ကလည်းအတော်နဲ့တက်တာမှုရှိသေးတယ်။ပါလာတဲ့လူလေးတွေကတော့ညှတာပြီးတော့နေကောင်းတဲ့လူတွေကတော့ညှတာပေးပါလေ။ကျန်တဲ့အနေထားကတော့ရွာတွေမှာအိမ်ကြီးအကုန်လုံးမီးရှို့တဲ့အတွက်ကြောင့်ဝေစားပါများမစားလိုအပ်တာပါဝေစားမစားအကုန်လုံးမီးရပါလားဆိုလို့ဆိုတော့ဒုက္ခရောက်တာကတတိယဦးတွေမသွားနိုင်မလာတဲ့လူတွေပြီးကြကလေးတငယ်တွေရာဒီဥဒုအကြောင်းနဲ့ကြောင့်ဖျားနာနေရတယ်ကြာအဲ့ဒါတွေပါ
နေမြေရှင်းလင်းထိုးစစ်အရှိန်မြင့်လာတာနဲ့မြ၊စကိုင်းတိုင်းတွင်းမှာအိုးအိမ်ဆုံးခွာထွက်ပြေးနေကြတဲ့စစ်ပေးဆောင်ရေးအတွက်လည်းပိုးပြီးတိုးလာနေတာပါ။ပြည်သူ့ကာကွယ်ရေးတပ် PDF တွေဟာကျေးရွာတွေကိုအခြေစိုက်ပြီးအကြမ်းဖက်လုပ်ငန်းတွေလုပ်နေတယ်ဆိုပြီးတော့မြန်မာစစ်တပ်ကစွပ်စွဲထားပါတယ်။စစ်ကောင်စီဘက်ကထိုးစစ်တွင်အရသားတွေရဲ့နေအိမ်တွေကိုမီးရှို့တာမဟုတ်ဘူးလို့ပြောဆိုထားပါတယ်။ကျေးရွာတွေမှာနေအိမ်တွေမီးလောင်တဲ့တည်နေမှာကြခဏထွက်ပေါ်လေးရှိပြီးရာသီဥတုအကူပြောင်းမှာအေးအေးထန်ကြောင်စစ်ပေးရှောင်တွေနေထိုင်အခက်အခဲတွေတွေ့နေရပြီးကျန်းမာရေးထိခိုက်တဲ့အကြောင်းလဲဒေသခံတွေနဲ့အကူအညီပေးရေးအဖွဲ့တွေကပြောဆိုနေကြပါဗျ
။စကိုင်းတိုင်းဘက်ကဒေသခံတွေနေရမပြန်ရဲသေးတဲ့တဲ့ကိုဝင်းခမောင်ပြောပြပေးခဲ့တာပါတစ်ဆက်သေးပါပဲ။ကချင်ပြည်နယ်ဖားကံမြို့ဘက်မှာလည်းစက်သုံးစီပြက်လက်မှုတွေနဲ့ရင်ဆိုင်နေကြရပါတယ်။ဒီအကြောင်းဆက်ပြီးတော့ပြောပြပေးပါမယ်။ကချင်ပြည်နယ်ဖားကံမြို့နယ်နန့်ရကျေးရွာမှာရှိတဲ့စစ်စေးရေးဂိတ်တွေကနေစက်သုံးစီတဲယူရာကိုပိတ်ပင်ထားသလိုဖားကံမြို့မှာရှိတဲ့အယောင်ဆိုင်တော်တော်များများမှာလည်းရောင်းချခွင့်ပိတ်လိုက်တာကြောင့်စက်သုံးစီပြက်လက်မှုနဲ့ကြုံတွေ့နေကြရပါတယ်။လက်ရှိအချိန်မှာဓာတ်ဆီတကာလန်ဈေးဟာ2000လောက်အထိမြင့်တက်နေပြီးဒေသခံတွေတွားလာရေးအတွက်အခက်အခဲဖြစ်နေကြရပါတယ်။ဖားကံမြို့ကအခြေအနေကိုစံကျော်ပြောပြပေးပါရှင့
်။ဖားကံဒေသအတွင်းစက်သုံးစီတဲရာတွေကိုဒီလလယ်လောက်ကစတင်ပိတ်ပင်ခဲ့တာပါ။အဓိကပိတ်ပင်တားဆီးတဲ့နေရာဟာမိုးကောင်ဖားကံလမ်းပိုင်ရှိနန့်ရစစ်စေးဂိတ်မှာဖြစ်တယ်လို့ဒေသခံတူက VOA ကိုခုလိုပြောပါတယ်
။ဟုတ်ဒီမင်းရဲ့စခန်းမှာဆိုင်နေကြည့်စီမဲ့ဒီကောင်းပေရဲ့စမဘဲစစ်ခြေတော်ကြီးရဲ့ကျူရောခေါ်ဆောင်နေတဲ့တေလို့မြောက်ကိုတက်စီတဲ့တေလို့မြောက်တော့တော့ကျုံနေပြီဒီချိုးရောဒီမှာအကြောင်းမြင်ပြကြတာဘုံတော့အဲမှာဟိုလုံထားတာဒီဘက်ကအဲ့ဒါပဲရှိရဲဖားကံမှာရှင်တော့ရုံးပုံရုံးပေးဖို့တဲ့
အခြားဒေတာကန်တူကလည်းဖားကံမျိုးပေါ်ကဆိုင်အတော်များများပိတ်ထားကြအောင်ပြောပါတယ
်ဆိုင်နေနဲ့ပိတ်ထားကြအတွေ့တယ်အခုကျွန်တော်ဖားကံနဲ့လက်ခဲ့တာတော့ဖားကံနဲ့ဆိုင်ရဲ့တော်တော်များများတော့ပိတ်ထားတာပေါ့ဒီမရှိလို့ကိုကျွန်တော်တို့လက်တွေ့ခုတကားလောင်း2000နဲ့ဝယ်နေရပါ92တော့တော
့ဟုတ်ဒက်စီ95ကတကားလန်ကို2000တလီတာကို5000 5500နဲ့ရောင်းချနေကြအောင်ပြောပါတယ်ဒေတာခံအမျိုးသမီးတူကတော့73စီရှာပလာတာကြောင့်ချိုးချန့်ချွေတာပြီးတွာလာနေရကြအောင်ပြောပါတယ
်ဖြစ်ဖြစ်ရှိရတော့ပြောမင်းတော့ဆိုင်ဒီမှာဒက်စီလည်းမရောင်းခံဘူးဒီနေ့လည်းမရောင်းခံဘူးအဲ့ခါကျတော့ပြတ်သွားပြီးမရှိတော့ဘူးပေါ့တကယ်လဲဆိုင်ကအများပိုင်းကတော့ပိတ်ထားတာကြီးရတယ်ပေါ့ကတော့လို့အဆက်တည်းတော့ရှိတာပေါ့မတတ်နိုင်တဲ့အဆုံးကတော့ချိုးချန့်ချွေတာပြီးမှသွားနေတာမျိုးရဲ့အနေအထားမျိုးရှိတာပေါ့
ဆန်နဲ့ဆေးဝါးတည်မှုကနေဒါရှိပေမဲ့လက်ရှိအခြေအနေမှာဒေသခံတွေအပေါ်ဆိုးဆိုးဝါးဝါထိခိုက်တာမရှိကြောင်းနဲ့73စီတည်ယူတာကိုတားမြစ်တာဟာ KIA အတွက်အခွန်အောက်ရနိုင်တဲ့ကြောက်စိမ့်တူဖို့ရေလုပ်ငန်းကိုကန့်သက်ခြင်းလို့ဖြစ်နိုင်ကြောင်းသုံးသပ်တာတွေရှိပါတယ်ဒီလိုကန့်သက်တာဟာဒီလ23ရက်နေ့အနံ့ပါကိုလေချောင်းကနေတိုက်ခိုက်မှုပြီးမှပိုမိုတင်းကျပ်လာတာလို့လည်းဒေသခံတွေကပြောပါတယ်ပြီးခဲ့တဲ့ဧပြီလအတွင်းမြန်မာနိုင်ငံအဝန်73စီအခက်အခဲဖြစ်ခြင်းကလည်းဖားကန့်မြို့မှာ73စီရှားပါပြက်လက်ပြီးဈေးနှုန်းမြင့်တက်တာတွေဖြစ်ခဲ့ပူပါတယ်ခင်ဗျာ
ထားကမြို့မှာ73စီပြက်လက်မှုနဲ့ရင်ဆိုင်နေရတဲ့အကြောင်းကိုစံကြောပြပြပေးခဲ့ရပါအခုတခါတော့မလေးရှားနိုင်ငံကထိုင်းအစားအစာရောင်းပွဲမှာမြန်မာတချို့ဖမ်းဆီးခံရတဲ့တဲ့တင်ဆက်ပြီးတော့ပြပြပေးပါမယ်မလေးရှားနိုင်ငံမလက္ကာမြို့မှာရှိတဲ့မလေးရှားနဲ့ထိုင်းအစားအစာရောင်းတဲ့ပွဲတော်ကိုမလေးရှားလူဝင်မှုကြီးကြပ်ရေးရဲတွေစနေနေ့ကဝင်ရောက်ဖမ်းဆီးမှုမှာမြန်မာနိုင်ငံသားတွေအပါအဝင်အထောက်ထားမဲ့40ကျော်ဖမ်းဆီးခံခဲ့ရပါတယ်ဒီတဲ့တင်ကို VOA သတင်းတောက်မတ်အေးမာကသတင်းပေးပို့ထားပါတယ်ရှင်
မလေးရှားနိုင်ငံမလက္ကာမြို့မှာစနေနေ့ကမလေးရှားနဲ့ထိုင်းအစားအစာရောင်းတဲ့ပွဲတော်ကိုနေရာနှစ်ခုမှာကျင်းပခဲ့ပြီးအဲ့ဒီဈေးရောင်းပွဲတော်မှာဇပွဲတို့အလုပ်သမားတွေအဖြစ်အထောက်ထားမဲ့တွေကိုခိုင်းစေခဲ့တာကြောင့်မလေးရှားလူဝင်မှုကြီးကြပ်ရေးအာဏာပိုင်တွေကရှောင်းတခင်ဝင်ရောက်ဆစ်ဆေးခဲ့ပါတယ်။အဲ့ဒီထဲမှာမြန်မာတွေအပါအဝင်လူ40ကျော်ဖမ်းဆီးခံရတယ်ဆိုပြီးမလေးရှားနိုင်ငံကအလုပ်သမားရေးဆောင်ရွက်နေသူဦးတီဟမမောင်ကပြောပြပါတယ
်ဒီမလက္ကာမှာရှိတဲ့နေရာနှစ်ခုမှာတို့ထိုင်းဒီအစားအစာပွဲတော့ပေါ့နော်အမလေးရှားမှာတော့ပုံမှန်အပြည့်ဆိုလို့ရှိရင်ကျွန်တော်တို့ထိုင်းမလေးရှားဆိုပြီးတော့အဲဒီအစားအစာပွဲတော်လေးတွေရှိရဲအဲကွာလာလမ်ပူနဲ့အနီးတစ်ဝိုက်ကြီးမှာလည်းအဲ့ပွဲတော်လေးတွေကိုပြီးခဲ့တဲ့ခုနပိုင်းတော့ကလည်းလောက်တာတွေ့တယ်ပေါ့နော်အခုလည်းဒီမလက်ကာမှာသူနေရာနှစ်ခုမှာအဲ့ပွဲတော်လေးတခုတို့လောက်ကြတယ်ဆိုတော့အဲ့လောက်တဲ့ဒီထိုင်းအစားအစာပွဲတော်မှာသူတို့ပါမစ်ဒီကိုတင်ထားတာလည်းမရှိဘူးလို့ကျွန်တော်တို့သိရတာပေါ့နော်နေရာကြီးကတော့ဘတ်တူဘရန်ဒန်နဲ့အိုက်ကလုဆိုတဲ့နေရာနှစ်ခုပေါ့အဲ့ဒါတော့မလက္ကာမြို့မြို့ထဲမှာရှိတဲ့နေရာနှစ်ခုပေါ့အစနေနေ့ကအဲ့ဒီကွဲကိုသူတို့သွားပြီးတော့စီစဉ်လိုက်တဲ့အခါစုစုပေါင်းဒီတရားမဝင်ပေါ့နော်အထောက်ထားမဲ့54ဦးကိုသူတို့ဖမ်းဆီးရမိခဲ့တယ်ပေါ့အဲ့ဒီ54ဦးထဲမှာအိုင်းလူမျိုးပါတယ်မြန်မာလူမျိုးလည်းပါတယ်ဒါအင်ဒိုနီးရှားတွေပါတယ်ပေါ့နော်သူတို့ကတော့ဒီပွဲတော်မှာစပွဲတူဆိုပြီးဝင်လုပ်နေတဲ့သူတွေပေါ့စုစုပေါင်း54ခုကိုသူတို့ခန်းသီးလိုက်တယ်ပေါ့နော
်မလေးရှားနိုင်ငံမှာအထောက်ထားမဲ့တွေကိုကိုပစ်ကပ်ဘေးကာလမှာဒဏ်ကြေးဈေးနှုန်းတက်တာစွာနဲ့နေရပြန်ခွင့်ပြုခဲ့ပြီးတရားမဝင်အလုပ်သမားပြဿနာတွေကိုမလေးရှားအစိုးရကဖြေရှင်းခဲ့ပါတယ်အခုဆိုရင်နေရက်ပြန်ခွင့်ရဖို့ကလည်းဒဏ်ကြေးဈေးနှုန်းကလည်းများသွားတယ်လို့လွယ်လွယ်ကူကူနေရက်ပြန်ခွင့်မရတော့ဘူးလို့လည်းဆိုပါတယ်
။ဒီကနေ့တစ်ထောက်ကဆိုရင်ဒဏ်ကြေး900ပဲပြီးတော့ပြန်ရတာဆိုတော့လေတက်တက်တော့တာနဲ့ပြန်ရတာပေါ့အခုချိန်မှပြန်မယ်ဆိုလို့ရှိရင်အမြင့်ဆုံးဒဏ်ကြေးပေါ့နော်3100ပေးဆောင်ပြီးပြန်ရတာဆိုတော့အဲ့3100ပေးဆောင်လို့ပြန်ခြင်းတော့မှပြန်ပြန်လိုက်ပြန်လို့မရတဲ့အနေအထားမျိုးရှိနေပါတယ်ခင်ဗျ။
ဒီအတွက်အဖမ်းဆီးခံရမယ်ဆိုရင်များသောအားဖြင့်ထိန်းသိမ်းစခန်းနေနဲ့ထောင်တွေကိုသာပို့ဆောင်ခဲ့တယ်လို့လည်းဆိုပါရယ်အခုဆိုရင်မလေးရှားနိုင်ငံမှာရွေးကောက်ပွဲနီးလာတာကြောင့်ကနှစ်ကုန်ကန်ပြီးအချိန်ဖြစ်တဲ့အတွက်ပါအော်ပရာစီစစ်ဆင်ရေးတွေလုပ်ပြီးအဖမ်းဆီးတွေဇက်တိုက်လုပ်နေတာပါလက်ရှိမှာတော့မလေးရှားနိုင်ငံမှာထိန်းသိမ်းစခန်း16ခုရှိပြီးစခန်းတိုင်းမှာမြန်မာတွေယာကနန်းနဲ့ရှိနေတာပါပြည်ရဲ့ရက်ကလည်းထိုင်းမလေးနယ်စပ်မှာလူပုံကူးခံရတဲ့မြန်မာတွေအပါအဝင်အထောက်ထားမဲ့90လောက်ဖမ်းဆီးခံရပြီးအော်တိုဘာလထဲမှာတော့မလေးရှားနိုင်ငံရဲ့ပြည်နယ်အသီးသီးမှာမြန်မာ200လောက်ဖမ်းဆီးခံရတယ်ဆိုပြီးအလုပ်သမားရေးဆောင်ရွက်နေသူတွေကပြောပြကြပါတယ်ရှင်
မလေးရှားကထိုင်းအစားအစာရောင်းပွဲမှာမြန်မာတချို့ဖမ်းဆီးခံရတဲ့တဲ့မဲ့အေးမှာပြောပြပေးခဲ့တာပါအခုဆက်ပြီးတော့ကြောင်ကိုရီးယားနိုင်ငံဟောလိုဝင်းပွဲတော်မှာလူအုပ်ပြီးလို့လူတော်များများသေဆုံးခဲ့ရတာနဲ့ပတ်သက်ပြီး VOA ရဲ့ဆက်သွယ်မေးမြန်းခန်းတစ်ခုကိုတင်ဆက်ပေးကြပါမယ်ကြောင်ကိုရီးယားနိုင်ငံဟောလိုဝင်းပွဲတော်မှာစနေနေ့ကလူတွေတိုးကျိတ်နင်းမိပြီးသေဆုံးသူ150ကျော်ထဲမှာအခုထိတော့မြန်မာနိုင်ငံသားတွေပါဝင်တဲ့တဲ့မကြားရတဲ့အကြောင်း NUG အမျိုးသားညီညွတ်ရေးအစိုးရတောင်ကိုရီးယားနိုင်ငံဆိုင်ရာကိုယ်စားလှယ်ဦးရန်နိုင်ထွန်းက VOA ကိုပြောပါတယ်မြန်မာနိုင်ငံသားတွေအကြားအသည့်မိတ်ဆွေတွေကထိခိုက်သေးဆုံးတဲ့အများကြောင့်ကြားဖို့ NUG ကရောတောင်ကိုရီးယားနိုင်ငံဆိုင်ရာမြန်မာတန်ရုံးကပါကြေညာချက်တွေထုတ်ပြန်ထားပါတယ်တောင်ကိုရီးယားနိုင်ငံမှာစနေနေ့အထိအောင်မေ့ပွဲဝန်내ခြင်းနေ့ရက်တွေကြေညာထားပြီးပွဲလမ်းတွေအခမ်းအနားတွေဖျက်သိမ်းကြောင်းလည်းကြေညာထားပါတယ်ဦးရန်နိုင်ထွန်းကိုဦးသိမ့်ထိုင်ဦးကဆက်သွယ်မေးမြန်းထားပါတယ်ရှင်
ဒီဆုံးတဲ့အထက်မှာနိုင်ငံသား20ကျော်ပါတယ်တချို့ကလည်းပထမပိုင်းက19ယောက်ပေါ့အခုဆိုရင်26ယောက်အထိရေးတာတွေတွေ့ရပါတယ်အမေရိကန်နိုင်ငံသား2ယောက်ပါတယ်အဲတရုတ်ကလည်းသူ4ယောက်ပါတယ်ဆိုပြီးသတင်းတွေမှာတွေ့ပါတယ်မြန်မာနိုင်ငံသားတွေရောပါတာကြားမိပါသလားခင်ဗျာအကြောင်းကြားတာမျိုးတွေရှိပါသလား
ဟုတ်ကဲ့ခင်ဗျာအဲဒီနေ့ကတော့ကျွန်တော်သိထားလောက်ကတော့မြန်မာနိုင်ငံသားတွေကဒီပွဲတော်ရေးမတိုင်ခင်မှာပေါ့လေသူတို့ဒီသွားကြမယ်ဆိုပြီးတော့ကြိုတင်ပြီးတော့ဒီ Facebook တွေမှာတငယ်ချင်းတွေအချင်းချင်းချင်းနေတာကျွန်တော်သိရပါတယ်သူတို့လည်းပဲအဲ့ဒီနေ့တော့29ရက်နေ့စနေနေ့ပေါ့လေအဲ့လိုအားလုံးကအလုပ်ပိတ်ရလည်းဖြစ်တယ်။နောက်နေ့ဆိုလည်းအလုပ်နာရီဖြစ်တဲ့ကြောင့်မြန်မာလူမျိုးအများစုအဲ့ဒီပွဲကိုသွားကြပါတယ်။သူတို့လည်းပဲ
အခုအချိန်ကြီးတော့ကျွန်တော်ညီမတို့မျိုးတွေကံကောင်းတဲ့လူတွေဇွားပါလိမ့်မယ်ညီမတို့မျိုးတူတူတယောက်မှတိဆုံးခြင်းနဲ့ခဲမှာမပါတယ်လို့ထိခိုက်ဒဏ်ရာရမှုစင်းနေမှာလည်းမပါပါဘူးနိုင်ငံပေါင်း26နိုင်ငံအဒီဘယ်လိုပြောမလဲနိုင်ငံ26ဦးပေါ့လေတိဆုံးမှုစင်းနေမှာပါပြီးမယ်ကျွန်တော်ညီမနိုင်ငံသားဒီဟာတူတူတယောက်မှမပါတာဘူးကျွန်တော်တို့အခုအချိန်ကြီးကျွန်တော်သိရှိနေရပါတယ်ဟုတ်ကဲ့ဟိ blue boobons on it, and Navido, when I don't know Begayo, the new manning and that in the Badalu, blue John Jatara Juri, Kuni Song Beer and Juri Shiva.
Okay, Genology, Angi Sua and in Pegaro, Genology, Piduto, Kuzagu Comedy, Sia Page Gani Video, Tanguyan, Mudaluto, Okatane, and Puria, Pidulu, one age, you move to one or daughter, General Pibu Tavare, as you know, Okra wants you could remember you to be your Pibu Tara Shibare, and Puriana Yamadi, you pick water, pick. ကျတော့ကြတဲ့အတွက်ကြောင့်မလို့ဝမ်းနဲ့ကြီးခွေးရပါကြောင့်အများဆုံးပြန်လဲပြီးတော့ဒီချိကတဲ့အရာရှိမှုရှိခဲ့တဲ့သူတွေလည်းသူတို့အနေနဲ့အမြန်ပြန်လဲတက်တာပါစေကြောင့်ပြန်လဲပြီးတော့ဒီငင်းချမ်းနဲ့အေးချမ်းပြန်လဲဖြစ်ပါစေကြောင့်ဆိုရဆုမှုဟောဒီဝမ်းနဲ့ကြီးခွေးသုံးလောက်ပို့ခဲ့တာရှိပါတယ်အဲကျွန်တော်တို့ဒီမြေသားညီငယ်အစိုးရရဲ့ကိုရရနိုင်ငံဆိုင်ရာမြန်မာကိုယ်စားလှယ်ရုံး
ဟုတ်ကဲ့ကိုရရန်တို့ကိုရရန်လည်းဟိုဒီတောင်ကိုရီးယားမှာနိုင်ငံကြီးမှုအတင်းဦးစည်းဦးဆောင်လုပ်ခဲ့တာတွေရှိပါတယ်ဟိုကိစ္စနဲ့ပတ်သက်လို့ပေါ့နော်ဘယ်လိုမြင်ပါလဲခင်ဗျာဒီကိစ္စကြီးကဒီလူအုပ်ကြီးကဒီလမ်းမှလမ်းချင်းချင်းလေးတွေကိုစုပြုံတိုးသွားတယ်ဆိုတာဟိုဒီကိစ္စနဲ့ပတ်သက်လို့ဘယ်လိုသုံးသပ်မိပါလဲခင်ဗျာဘယ်လိုဖြစ်တယ်လို့မြင်ပါလဲဟုတ်ကဲ့တကယ်တော
ဆိုတဲ့နေရာကနိုင်ငံတကာသားတွေအဆူဝေးလိုက်ပွားရောက်ပြီးတော့ပြောပါတဲ့နေရာပါအဲ့နေရာမှာဘာတွေရှိတယ်ကလပ်တွေရှိတယ်ပြီးတော့နိုင်ငံသားတွေနဲ့ပတ်သက်တဲ့ပေါ်လန်လိုပင်တွေကိုလည်းအဲ့နေရာမှာမြန်မာလူကြီးမလေးရှိပါတယ်အဲဒီကတော့ဒီဘယ်လိုပြောမလဲတလန်းသွားလမ်းမယူမဟုတ်ခင်ဗျာသူကတလန်းနဲ့ပဲတော်လို့ရတယ်ကားလမ်းမလေးတွေပေါ့ပြောရမယ်ဆိုလို့ရှိရင်အဲ့နေရာတွေကဘယ်လိုပြောတ
Sorari, Negleti Shire, Elu, Niari, Peter Jomlu, Lu Osu Gia, Eddie Lanjon Kumazu, Puramas, Puria, a twin being the sign, Nangaka, a twin being mute to a Portugari, no Uma, Urobaru, no Dino Pundani, Portugari, Lanjoli, Yama, Lanjali, Yama, Patuavi, Lydia. I need Maro, did the same Puevoli, but to do designing you with Hajare, a theater say Bunu with Hajare, it would be your Twajarabo. Twaja in it, Chima, I can know the Dinija, Tishiara, a Korean and a Tinga and a Meji, and Luigi Dua, Ema, Tobu Yoshila, a Chima, a two, Tutanga, a Luigi, a toy of your people, a Pidwari, a Chima, and she clipped Tibido, Shia Lu, the Navalua P, a little P, your Pidwari with Piovari, the Tuja Olive, Ainiyama. အဲကျွန်ဒီလာကြတဲ့လူငယ်တွေအချင်းချင်းခိုက်ရန်ဖြစ်သွားပြီးတော့ဖြစ်ပွားပြီးတော့ဒီမျိုးပြဿနာစပြီးတော့ဒီဟုတ်စုပြိုလဲသွားတယ်လို့ပြောပါတယ်အဲဒါထို့ကြတော့လေအမွေးစိုးဘာလဲလို့ပြောပါတယ်ဒါပေမဲ့အခုအချိန်ဒီမှာစမ်းစစ်တဲ့နေရာမှာတော့အမွေးစိုးဘာ300လို့ဖြစ်တယ်ဆိုရဲ့ဒီစစ်စစ်မှုတွေတော့လုံးဝမတွေ့ရှိရပါဘူးအမွေးစိုးဘာ300လည်းမဟုတ်ပါဘူးအဲ့တော့ဒီသူနေရာကသူက ဒီလန်လန်လေးတဲ့မှာကိုယ်ပတ်ပြီးတော့သူလမ်းကျူလမ်းကြားလေးတွေမှာကိုယ်ပတ်ပြီးတော့လမ်းကျူလေးတွေပါသူတန်းကအလူကြီးသွားပြီးတော့မြေကြီးတွေ့ကျင်တဲ့သဘောတွေမှာသူကပြေးပြီးတော့သွားတဲ့အချိန်မှာရှေ့ကလူအုပ်စုကပြိုလဲနောက်ကလူက
ဟိုဒါတော့မဟုတ်တရား90ကျော်တဲ့မှာနိုင်ငံသားအနေနဲ့ဆက်ချောက်ရောက်ပေါ့လေနောက်ထိခိုက်တဲ့အရာတွေလည်းရှိသေးတယ်လို့ပြောပါတယ်အချိန်ကြီး30ကျော်30 300ဆက်ပြီးတော့ဒီရေဆိုးရင်ရတဲ့နေသားမှာရှိတယ်လို့ပြောပါတယ်ခွေးနိုင်တော့ကျေးဇူးပဲကျေးဇူးပဲဆိုတာစကားပြောခွင့်ရတာလေဝမ်းသာပါတယ်ခင်ဗျဥဒိန်ထိုင်ကိုဆက်သွင်းမေးမြန်းထားတာပါတင်းလာညအတွက်သတင်းပို့ပို့ချက်တွေကတော့ကြလောက်ပါတယ်မကြ
ဒေသမှာပဲရောက်နေပါစေ။ခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။ လက်ဖျားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှစ်ယုံနဲ့ကဘာရရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။လက်ချိန်ပင်နေရာကပဲဖြစ်ဖြစ် VOA Plus application ကို download ရယူပါ
မင်္ဂလာညချမ်းပါတော်တာရှင်များရှင် VOA ကနေ2022ခုနှစ်အောက်တိုဘာလ31ရက်တနင်္လာညပိုင်းမြန်မာဘာသာအစီအစဉ်တွေကို American ပြည်တော်စု Washington DC မြို့တော်ကနေ line to meter 32 kHz 9383ညနဲ့9383ည line to meter 51 kHz 5885 line length meter 190 kHz 1505တို့ကနေတိုက်ရိုက်အတန်လွင့်ပေးနေရဖြစ်ပါတယ်။အခုဆက်ပြီးထုတ်လွှင့်ပေးသွားမယ့်ဒုတိယပိုင်းနိုင်ဝက်မှာတော့တနင်္လာညတိုင်းတင်ဆက်ပေးနေကြသတင်းတောင်မှစုစီးပွားရေးကဏ္ဍ blogger တွေပြောသမျှနဲ့တက်တန်အောင်သတင်းလွှာအစီအစဉ်လေးကိုတင်ဆက်ပေးသွားမှာပါ။အဲ့ဒီထဲကမှအခုအရင်ဆုံးတော့နိုင်ငံတကာငွေကြေးခဝါချမှုစောင့်ကြည့်ရေးအဖွဲ့ FATF ရဲ့အမည်မဲ့စီးရင်နဲ့မြန်မာထည့်သွင်းခံရတဲ့အကြောင်းသတင်းတောက်မှတ်စုမှတင်ဆက်ပေးသွားမှာပါ။နိုင်ငံတကာငွေကြေးခဝါချမှုစောင့်ကြည့်ရေးအဖွဲ့ FATF ကမြန်မာနိုင်ငံကိုအမည်မဲ့စီးရင်နဲ့ထည့်သွင်းလိုက်ပါတယ်။ဒီလိုသတ်မှတ်ခံရတဲ့အတွက်နိုင်ငံတွင်းစီးပွားရေးလုပ်ငန်းတွေကမောက်ကမဖြစ်ကုန်ပါကိုစိုးရိမ်ပူပန်နေမှုတွေရှိသလိုစစ်ကောင်စီဘက်ကတော့အမည်မဲ့စီးရင်ကနေလွတ်မြောက်အောင်ဆောင်ရွက်သွားမယ်လို့ဆိုပါတယ်။ရန်ကုန်ကသတင်းတောက်မှဆူကိုကိုသားညုံတင်ဆက်ပေးထားတာနားဆင်ပါရှင့်။
မြန်မာနိုင်ငံကငွေကြေးခဝါချမှုဆိုင်ရာအန္တရာယ်ကြီးမားမှုအောက်မှာစောင့်ကြည့်ခဲ့တဲ့အမည်ညိုစင်းကနေပြီးတော့မြောက်ကိုရီးယားနဲ့အီရန်မဲ့ပါတဲ့အမည်မဲ့စင်းတွေကိုထည့်လိုက်ပါတယ်။နိုင်ငံတကာငွေကြေးခဝါချမှုဆိုင်ရာစောင့်ကြည့်အရေးယူရေးအဖွဲ့ FATF အနေနဲ့အမည်မဲ့စင်းသတ်မှတ်ပြီးတော့ပြင်းပြင်းထန်ထန်အရေးယူလိုက်တာပါ။အဲ့ဒီမတိုင်ခင်ကတော့မြန်မာနိုင်ငံမှာငွေကြေးခဝါချမှုတန်တရာဖြစ်နေတာတွေအပေါ် FATF ကညွှန်ကြားတာတွေကိုမြန်မာနိုင်ငံဘက်ကအခုထိမဖြေရှင်းနိုင်ခဲ့လို့နောက်ဆုံးအရေးယူရတာပါလို့အဖွဲ့ရဲ့ဥက္ကဋ္ဌတီရဂျာကူမာကရှင်းပြပါတယ်။ကမ္ဘာပေါ်နဲ့အင်တာပိုနိုင်ငံတကာရဲတပ်ဖွဲ့အပါအဝင်ကမ္ဘာအဖွဲ့အစည်းတွေနဲ့နိုင်ငံပေါင်း200ကျော်ကကူစလေတွေတယောက်ခဲ့တဲ့ FATF အစည်းအဝေးအပြီးမှာ FATF အဖွဲ့ရဲ့ဥက္ကဋ္ဌစင်ကာပူအရာရှိကကြေညာလိုက်တာပါမြန်မာနိုင်ငံကဗဟုပန်နဲ့ပြည်ထောင်အရာရှိတွေလည်းဒီအစည်းအဝေးကိုတယောက်ခဲ့ပြီးတော့တက်တန်းတိုးပေးဖို့ကြိုးစားညှိနှိုင်းခဲ့ပေမဲ့အခုလိုရေးယူခံရတာလို့နှီးဆက်သူတွေကပြောပါတယ်မြန်မာနိုင်ငံကအခုလိုမျိုးအမိမဲစီးရင်တတ်မှတ်ပြီးတော့ရေးယူလိုက်တဲ့အပေါ်မှာမြန်မာစစ်ကောင်စီဘက်ကတော့ဒါဟာနိုင်ငံရေးရည်ရွယ်ချက်နဲ့လုပ်တာဆိုပြီးတုံ့ပြန်ပါတယ် FATF အဆုံးဖြတ်ချက်နဲ့ပတ်သက်ပြီးတော့ VOA ကမေးမြန်းချိန်မှာစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းကအခုလိုပြောပါတယ်
။ဒီမှာတော့တချို့ဟာတွေကတော့နိုင်ငံရေးညီမှန်းချက်တွေပါလို့မလို့ဆောင်ရွက်တယ်လို့ပဲကျွန်တော်တို့အနေနဲ့ယူဆပါတယ်။သို့သော်မြန်မာနိုင်ငံအနေနဲ့ကတော့တတ်နိုင်ဆုံးပူးပေါင်းဆောင်ရွက်သွားပြီးရင်ဒီစည်းရင်းတွေကလည်းလွတ်မြောက်အောင်ဆောင်ရွက်သွားမှာဖြစ်ပါလေ။ဒီ2017 2016မှာလည်းဒီ flag list တွေကိုကျွန်တော်တို့ရောက်ဖူးခဲ့ပါလေ။ဒီကနေပြီးမှစီးပွားရေးတိုးတက်လာတာမျိုးတွေရှိပါလေ။ဒီလက်ရှိဖြစ်ပေါ်နေတဲ့ကိစ္စကိုအခွင့်ကောင်းယူပြီးတော့ကြမတမာတဲ့လူတွေတချို့သောမီဒီယာတွေကခုညချင်းညချင်းပဲမြန်မာစီးပွားရေးပြိုလဲမဲ့ပုံစံမျိုးတွေပြောနေလုပ်နေရင်းနေသားနေတာတွေ့ရပါတယ်ဒါနဲ့ပတ်သက်ပြီးပြည်သူလူထုအနေနဲ့စီးပွားရေးလုပ်ငန်းလှုပ်ဆောင်နေကြများနေမှာစိုးရိမ်မှုမရှိကြဘို့မြန်မာနိုင်ငံအနေနဲ့ဒီ2017 2016မှာတောင်မှာပဲလုပ်နိုင်ခဲ့တဲ့နမူနာကောင်းတွေရှိပြီးဖြစ်တဲ့အကြောင်းလို့ဒီအခက်အခဲကနေပြီးတော့အကောင်းဆုံးဆောင်ရွက်သွားမယ်
မြန်မာအနေနဲ့ငွေကြေးခွာချမှုနဲ့အကြမ်းဖက်ငွေကြေးထောက်ပံ့မှုတွေကင်တွေတာအားနည်းခဲ့လို့အခုလိုမျိုးအမီမဲစင်းတင်သွင်းတာလို့ FATF ကအကြောင်းပြန်ပြီးမဲ့တကယ်တမ်းမြန်မာနိုင်ငံဘက်ကအရေးယူဆောင်ခဲ့တာတွေလုပ်ခဲ့ပါတယ်လို့စစ်ကောင်စီပြောခွင့်ရသူဗိုလ်ချုပ်စော်မင်းထွန်းကဗီဒီယိုပြောပါတယ်နိုင်ငံတကာငွေကြေးခွာချမှုစောင့်ကြည့်ရေးဖွဲ့ FATF ကမြန်မာနိုင်ငံကိုအမီမဲစင်းတင်သွင်းပြီးတဲ့နောက်မှာရွှေဒေါ်လာနဲ့ကုန်စည်ဈေးကွက်တွေမှာစိုးရိမ်မှုတွေနဲ့တူလှုပ်လှုပ်ရှားရှားဖြစ်သွားပါတယ်အဲ့ဒီရိုက်ခတ်မှုကိုမထင်းကျောင်းနိုင်ဘူးဆိုရင်တော့လူမှုရေးပြဿနာတွေနဲ့ဒုစရိုက်မှုတွေအထိတက်ရောက်မှုတွေဖြစ်လာနိုင်တယ်လို့စီးပွားရေးပညာရှင်တချို့ကခန့်မှန်းပါတယ်။အထူးသဖြင့်တော့ဒီဆုံးဖြတ်ချက်ဟာနိုင်ငံသားအလုံးအပေါ်မှာပါတက်ရောက်မှုပြင်းထန်လာနိုင်ကြောင်းတချို့ကထောက်ပြနေပါတယ်။နိုင်ငံခြားရင်းနှီးမြှုပ်နှံမှုဆုံးရှုံးတာပြပကုန်သွယ်မှုမှာခက်ခဲလာတာအလုတ်ကိုင်းခွင်လန်းနေသွားတာနဲ့အတူစက်ငွေတန်ဖိုးပို့ပြီးတော့ကျဆင်းလာနိုင်တယ်လို့ခန့်မှန်းချက်တွေလည်းထွက်ပေါ်နေပါတယ်။စီးပွားရေးခွင်လန်းတွေပို့ပြီးတော့ကျင်းမြောင်းလာနိုင်တဲ့အတွက်ရွှေဒေါ်လာအင်ချန်မီနဲ့ကားစည်းကွက်မှာဈေးကစားမှုတွေပိုများလာနိုင်တယ်လို့ငွေကြေးဆိုင်ရာသုတေသနနဲ့အတိုင်ပင်ခံဒေါ်ရင်မြကပြောပါတယ်။သူဟာ1990 1992မြန်မာနိုင်ငံဗန်ဥပဒေနီးဥပဒေတွေကိုရေးဆွဲမှုမှာပါဝင်ခဲ့သူတူဖြစ်ပြီးတော့မြန်မာနိုင်ငံရဲ့ဗန်နိုင်ငံဆိုင်ရာစီမံခန့်ခွဲမှုတွေကိုထောက်ပြတုံ့တက်နေသူတူလည်းဖြစ်ပါတယ
်။ဒီပို့ကုန်အခွင့်အလမ်းအလားအလာနေပါပြီးတော့ပြည်ရင်းထုတ်လုပ်မှုနဲ့စားသုံးမှုမှာသွင်းကုန်ကိုအမိပြုရတဲ့အတွက်ကြောင့်ဒီကြက်ငွေတန်ဖိုးဆက်လက်ကျဆင်းစေမယ့်အခြေအနေကြုံတွေ့ရနိုင်လို့ပ ီရင်းကုန်စည်နှုန်းတွေလည်းပိုပြီးတော့မြင့်တက်နိုင်တယ်။အစိုးရအနေနဲ့ရွှေဈေးဒေါ်လာဈေးတွေကိုရေရှည်ထိန်းနိုင်မှုအခက်အခဲရှိနိုင်တယ်။အကျိုးဆက်အဖြစ်နဲ့ဒီစီးပွားရေးလူမှုရေးမတည်ငြိမ်တဲ့ပြဿနာတွေကြီးထွားလာနိုင်တယ်။အလုပ်အကိုင်ဝင်ငွေကျဆင်းမှုနဲ့ဒီကုန်စည်နှုန်းကြီးမြင့်တာတွေကြောင့်လည်းခိုးမှုလိမ်လည်မှုလူရက်မှုဒီလိုဒုစရိုက်ကျူးလွန်မှုတွေပိုပြီးတော့အဖြစ်များလာနိုင်ပါတယ်။
ဘိုးဘန်ကတော့ပြည်သူတွေကြားစိုးရိမ်မှုလွန်ခဲ့တာငွေကြေးစည်းကွက်မတည်မငြိမ်ဖြစ်အောင်လုပ်ခဲ့တာတွေရှိလို့ရှိရင်အရေးယူမယ်ကြောင်းသတိပေးထားပြီးတော့ FATF ရဲ့အပြီးမဲ့ဆင်းကနေပြီးတော့တစ်နှစ်အတွင်းလွတ်မြောက်အောင်ဆောင်ရွက်မယ့်အစီအစဉ်တွေချမှတ်ထားတယ်လို့ဆိုပါတယ် FATF ရဲ့ဆုံးဖြတ်ချက်ဟာငွေကြေးမတက်မာမှုတွေကိစ္စတွေကိုရေးယူတာဖြစ်ပေမဲ့ဒီကိစ္စကမြန်မာနိုင်ငံသားအားလုံးပေါ်မှာလည်းတပြိုင်နက်တည်းရိုက်ခတ်မှုရှိလိမ့်မယ်လို့လူခွင့်လှူရှာဆောင်ရွက်နေတဲ့ကုရဲက view ကိုပြောပါတယ်အနာသိမ့်ပြီးတဲ့နောက်ပိုင်းအစိုးရကိုထိမ့်နှိပဲ့ကင်ပေးနေတဲ့ institution တွေရှိတော့တာကအခုလိုမျိုးအခြေအနေကိုဥတီခဲ့တာဆိုပြီးသူကထောက်ပြပါတယ
်။အတော့ဆန်ရှင်နဲ့တော့ကွာလေ။ဆန်ရှင်ကတော့နိုင်ငံရေးပုံစံနဲ့ဒီ FATF ကဟိုပို့ပြီးတော့ technical ဆန်နဲ့အာဟို ninja တွေနဲ့ finding ဖြစ်တဲ့ဟာဖြစ်တဲ့ကြောင်အဲ့ဒီဟာကြီးတော်တော်လေးခက်နေပြီ။နော်တော်တော်လေးဟိုပြန်လော့ပြန်လုပ်ဖို့ကတော့ဟိုဟိုတော်တော်ကိုလိုအပ်မဲ့ဟာမျိုးဖြစ်နေ။သင်္ချာဘောကတော့ကြာအခုလက်ရှိသေဝစုနဲ့တော့ဟိုဘလူးဖောင်းဖြစ်နေတော့အော်တိုင်းပြတော့ပို့ပြီးတော့ပြက်တဲ့ပြက်ဟိုဆိုးတဲ့ဆိုးသွားတဲ့အချိန်ကြီးပေါ့လေတောက်သွားတယ်လို့ကျွန်တော်ပြောလို့ရတယ်အဲ့တော့တော်ငင်းနေနိုင်မှသာဒီကိစ္စတွေအားလုံးပြန်ပြင်လို့ရမယ်လို့ကျွန်တော်မြင်ပါတယ်ခင်ဗျာ
အမီမက်ဆီအသွင်းခါရာကြောင့်မြန်မာနိုင်ငံပေါ်မှာ FATF အဖွဲ့ဝင်38နိုင်ငံနဲ့ဥရောပကောင်စီနဲ့ပင်လယ်ကွေ့ပူးပေါင်းကောင်စီအဖွဲ့နှစ်ခုကစီးပွားရေးအရာအရေးယူခြင်းနဲ့ဆိုရင်အရေးယူမှုတွေချမှတ်နိုင်ပါတယ်မြန်မာစစ်တပ်ကဘဏ္ဍာငွေကြေးထောက်ပံ့နေတဲ့ရေနံနဲ့သဘောတန်ငွေလုပ်ငန်းလိုမျိုးယင်းနှိမ့်နှံ့မှုတွေမှာတပိတ်မှောက်ဖို့လူခွင့်အဖွဲ့တွေကတောင်းဆိုနေကြမှာပဲသိစုတန်ခါမှုတွေတိုးလို့ဖို့တောင်းဆိုနေကြပါတယ်မြမလူခွင့်ရေးကွန်ရဲ့အမှုဆောင်ညွှန်ကြားရေးမှူးဦးကျော်ဝင်းကတော့စစ်တပ်ကအာဏာသိမ်းထားတဲ့မြန်မာနိုင်ငံမှာဖြစ်တဲ့ကိစ္စဖြစ်တယ်လို့သူကမြင်ပါတယ
်ကျွန်တော်အမြင်ကတော့ဒီလိုအရေးယူတဲ့ဟာမျိုးကနောက်တောင်ကျနေပြီပေါ့နော်မြန်မာပြည်ကိုစစ်တပ်ကိုအရေးယူခံတာတော်တော်လေးကြာပြီတနည်းအားဖြင့်ပြောမယ်ဆိုရင်ဒီလိုပြဒီပြည်တွင်းစစ်ရှိတဲ့နိုင်ငံတွေအလုံးမှာဒီလိုငွေကြေးခေါ်ချမှုတွေနောက်လက်နက်မောင်းခုမှုတွေမှုရေးစေဝါမှုတွေမှုရေးစေဝါထုတ်လုပ်မှုတွေဆိုတာဒါသူတို့ရဲ့ဒီငွေကုန်ချေချများတဲ့ပြည်တွင်းစစ်ကိုထောက်ပံ့မှုတွေဒါရှိစမေးပါဒါဖြစ်လေဖြစ်တာရှိတဲ့ဟာတယံဇာတ်တွေခုထုတ်တာတွေဒါတွေအများနဲ့ဟိုရှိနေတဲ့ဟိုပြဿနာတစ်ခုပေါ့နော်ဒါပေမဲ့ဒီဟာအဓိကသူကြောအဓိကရင်းမြစ်ကဘာလဲဆိုရင် root cause ကတော့ဒါစစ်တပ်ပဲမြန်မာပြည်မှာဆိုရင်ပြန်ကြည့်မယ်ဆိုရင်တကယ်စီးပွားရေးလုပ်မယ်ဆိုရင်စစ်တပ်နဲ့မပတ်သက်လို့မရဘူးသူကနေရာကမှသူကချုပ်ကန်ထားတယ
်မြန်မာနိုင်ငံမှာတရားမဝင်ကြောက်စိမ့်ထုတ်လုပ်မှုလက်နက်မှောက်ခုကူးမှုတခိုးထုတ်မှုတွေကြောင့်မြန်မာနိုင်ငံအတွက်ငွေဖြူငွေမဲခွာချတဲ့ပြဿနာတွေပေါ်ပေါက်စီတယ်လို့ပြီးခဲ့တဲ့နှစ်ပိုင်းအတွင်း FATF အဖွဲ့ကထုတ်ပြန်တဲ့အစည်းအဝေးတွေမှာဖော်ပြခဲ့မှုပါတယ်မြန်မာနိုင်ငံမှာငွေချေးခွာချမှုလုပ်ငန်းတွေပုံစံမျိုးစုံရှိနေပြီးတော့နိုင်ငံတကာစံတတ်မှတ်ချက်တွေနဲ့ညီလှုပ်ဆောင်ဖို့အားနည်းချက်တွေတွေ့ရတဲ့အကြောင်းပြီးခဲ့တဲ့နှစ်တွေအတွင်းအရင် NLD အမျိုးသားဒီမိုကရေစီဖွဲ့ချုပ်အစိုးရလက်ထက်ကလေးက FATF အဖွဲ့ကြီးကမကြာခဏထောက်ပြခဲ့ပါတယ်အထူးသဖြင့်ဒီရွှေသတိကနေမီကမွေးရည်လုပ်ငန်းတွေနဲ့ဆက်နွယ်နေတဲ့ရာဇဝတ်မှုတွေကိုထိန်းချုပ်နိုင်အောင်ကြိုးစားလှုပ်ဆောင်ဖို့တိုက်တွန်းခဲ့ပြီးတော့ဆောင်ချီနိုင်ငံများစီးရင်မှာ2020ခုနှစ်ဖေဖော်ဝါရီလကစပြီးတော့မြန်မာနိုင်ငံကိုထည့်သွင်းခဲ့တာပါ။အောက်တိုဘာလ22ရက်နေ့ပြီးခဲ့တဲ့တောက်ကြနေမှာတော့မြန်မာနိုင်ငံကိုအမီမဲစီးရင်တင်သွင်းခဲ့တဲ့အကြောင်းဒီသတင်းပတ်ရဲ့သတင်းတောက်မှတ်စုအစီအစဉ်မှာလည်းပြန်ဆက်လိုက်ပါမယ
်။ FATF အမီမဲစီးရင်မှာမြန်မာပါဝင်မှုနဲ့နိုင်ငံစီးပွားရေးအကြောင်းဒီသတင်းပတ်ရဲ့သတင်းတောက်မှတ်စုအစီအစဉ်မှာကိုသားညုံတင်ဆက်ပေးခဲ့တာပါအခုဆက်ပြီးတော့မတ်စုမြတ်မွန်တင်ဆက်ပေးထားတဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုမထုတ်လွှင့်ပေးခင်စီးပွားရေးကဏ္ဍကိုနားဆင်ကြရအောင်ပါအများပြည်သူတည်ယူပို့ဆောင်ရေးလုပ်ငန်းတစ်ခုဖြစ်တဲ့ရန်ကုန် Water Bus တည်ယူပို့ဆောင်ရေးလုပ်ငန်းကိုကာလတစ်ခုကြာရပ်ဆိုင်ထားခဲ့ပြီးတဲ့နောက်အောက်တိုဘာလအစောပိုင်းမှာပြန်ဆခဲ့ပါတယ်ပြန်လည်ပြေးဆွဲနေတဲ့ရန်ကုန် Water Bus လုပ်ငန်းအနေနဲ့အကြီးမားဆုံးစိန်ခေါ်မှုဖြစ်တဲ့73စီဈေးနှုန်းမြင့်မားမှုကိုကင်တွယ်ဆောင်ရွက်ရသလိုစိတ်ကန်းတွေထပ်တိုးနိုင်မှုလဲကြိုးပမ်းနေရတဲ့အကြောင်းလုပ်ငန်းရှင်တို့တင့်တင့်လွင်က view ကိုပြောပါရယ်ဒီသတင်းပတ်စီးပွားရေးအစီအစဉ်မှာမတ်သိန်ကြီးထိုက်တင်ဆက်ပေးထားတာနားဆင်ပါရှင်
ရပီတူတေယူပို့ဆောင်ရေးလုပ်ငန်းတစ်ခုဖြစ်တဲ့ရန်ကုန် Water Bus ပြေးဆွဲမှုကိုကာလတစ်ခုရန်နာထားခဲ့ရကနေအောက်တိုဘာလအစောပိုင်းမှာလုပ်ငန်းတွေပြန်ဆပါတယ်ရန်ကုန် Water Bus လုပ်ငန်းရဲ့တီထောင်သူဒေါ်တင့်တင့်လွင်ကတော့စိတ်ကန်းတွေပြန်ရရေးအပါအဝင်လုပ်ငန်းပြန်ဆနိုင်ရေးဆောင်ရွက်နိုင်ခဲ့တာလို့ VOA ကိုပြောပါတယ
်စိတ်ကန်းတွေပြန်လည်ရရှိဒီကိစ္စရအားလုံးကအခြေလိုအတွင်းမှာအဆင်ပြေပါမလားဆိုပြီးတော့အများကြီးဟို challenge အများကြီးရှိမှာကိုယ်စိတ်ထဲမှာအထင်ကြီးရပါတော့ဒါပေမဲ့အောက်တိုဘာ6ရက်နေ့ ဒီမတိုင်ခင်အားလုံးလုံးဆောင်ချက်တွေအကုန်လုံးကအချိန်နဲ့ပြီးနေအားလုံးသိရှိပါတယ်ဌာနဆိုင်ရာတူတူတွေပိုင်းလည်းဟိုအချိန်တော်တော်လေးမှရရှိပေါ့နော်အကြောင်းကိုလိုချင်တဲ့စိတ်ကံတွေလည်းအမြန်ပြန်ရရင်နောက်ပြီးတော့ဒီတင်းမောနဲ့ပတ်သက်တဲ့ပြုပြင်မှု maintenance လုပ်တာဝန်ထမ်းတွေ training ပြန်ပေးတာနောက် system အသစ်ပေါ့ cut ပေးတော့ QR code နဲ့ပေးတဲ့ system တွေပိုင်းလုပ်တာအဲ့အားလုံးက solution ကြီးသူ့ရဲ့အချိန်ကြီးအလုံးဒီစီသွားတဲ့အတွက်အကောင်းဆုံးပြန်လဲဖွင့်လည်နိုင်ရပါတ
ယ်။ပထမဆုံးစိတ်ကန်းသုံးခုကိုပြန်လဲပြည့်စွဲမှုနဲ့လုပ်ငန်းတွေစနေကြောင်းလည်းပြောပါတယ်။အခုပြန်စချိန်မှာတော့အကြီးမားဆုံးစိန်ခေါ်ချက်က73စီဈေးကြီးမြင့်မှုဖြစ်တယ်လို့သူမကပြောပါတယ
်။အဲ့တော့အကြီးဆုံး challenge ဒီတစ်ခုဖြစ်ခဲ့တာပေါ့နော်။ဟိုဒါပေမဲ့ကို့အနေနဲ့ဒီ challenge ကိုဖြေရှင်းနိုင်အောင်ဘယ်လို solution ကိုရှာမလဲဆိုတော့ဒီ73စီကိုတော့ကိုကသွားပြီးတော့ဈေးလုံးသွားချဖို့ကို့အတွက်ဖြစ်အဲကြတော့ကိုဆွဲနေတဲ့ရင်းနေရဲ့စီစားနှုတ်တက်တာရဲ့ engine ကိုလဲပိုက်တာပေါ့နော်အရှင်ဟိုကရခိုင် engine ကဟိုကဂျပန် use engine ဖြစ်တယ်ဆိုလို့ရှိရင်အခုဒီဟိုအစ်စ်ပေါ့အစ်စ်ဒါပေမဲ့ဈေးတက်တာရဲ့တရုတ်ပြည်လုပ်တဲ့ engine ကြီးပြောင်းလဲလိုက်တာတို့ဘာလို့လုံးလိုက်တဲ့အခါမှာဆိုလို့ရှိရင်သူကအဲဒါတနာရီပြေးဆွဲတဲ့အခါမှာ3ခါလံဝယ်4ခါလံလောက်ပဲကုန်တဲ့အဲဒီ engine မျိုးတွေကိုပြောင်းလဲလိုက်တယ်နောက်ပြီးတော့ဆွဲဟိုကပေါ့ဟိုလမ်းကြောင်းတွေကိုကြာတော့အရှိန်ပတ်ပြီးဆွဲနေရမျိုးမဟုတ်ပဲねလူအများဆုံးညံ့ဆန်းဆန်းခုနိုင်အောင်ခောက်တူလေးပြေးဆွဲလိုက်တာလုပ်လိုက်တာပေါ့နော်ခောက်တူပြေးဆွဲတာရဲ့ engine စီစားနှုတ်တက်တာရဲ့ engine လေးလိုက်တာရဲ့နောက်ဝင်နှုတ်ကြီးရှော့ချပြီးတော့အသင်းမိုးရဲ့ size ကိုကြီးလိုက်တာအဲကြတော့ဒီစီစားနှုတ်ကြီးရဲ့ဆိုတော့ဟိုဟာကဒီစိန်ခေါ်မှုอ่ะဆိုလို့ရှိရင်ကို့အတွက်ကြောက်ပါပါเนาะအဲ့ဒါကြောင့်မလို့ဒီစီစားနှုန်းကြီးရယ်ဆိုတဲ့အပိုင်းကိုလုံးဝထည့်ပြီးတော့စိတ်ကိုစရာမလိုဘဲနဲ့ယခုလက်ရှိရှိနေတဲ့စီစင်းတွေပဲအဲကို့အတွက်အဲကို့ကုန်တွေအတွက်အကျိုးမြတ်ရရှိအောင်နောက်ပြီးတော့ဒီခီးလက်ချောင်းတွေလည်းပုံမှန်အကောင်းဆုံးပြည့်စွဲနိုင်အောင်လို့လုပ်ဆောင်လိုက်ပါတယ
်ကပ္ပရေနံစင်းနှုန်းကပြီးခဲ့တဲ့မတ်လအထိတဖြည်းဖြည်းချဆင်းခဲ့ပြီးမဲ့ရေနံထုတ်လုပ်တင်ပို့ရောင်းချတဲ့နိုင်ငံများအဖွဲ့ OPEC နဲ့မိတ်ဖက်နိုင်ငံတွေကဒီနေ့ကိုရေနံစီနှစ်တန်းရွှတ်ချထုတ်လုပ်ဖို့အော်တိုဘာလအတွင်းချင်းညာခဲ့ပြီးနောက်မှာတော့ကမ္ဘာရေနံစီလဲထပ်ပြီးတက်လာမလားဆိုတဲ့စိုးရိမ်ချက်တွေရှိနေတာပါရေနံလျှော့ထုတ်မဲ့ဆုံးဖြတ်ချက်ကြောင့်ဆော်ဒီအာရေဗျနဲ့အမေရိကန်ကြားတင်းတင်းမာမာဖြစ်နေတဲ့အချိန်မှာပဲဆော်ဒီရဲ့စွန့်အင်ဝင်ကြီးတော်ဝင်မင်းသားအဒူလာဇက်ဘင်ဆယ်မန်ကအော်တိုဘာလ25ရက်နေ့အင်ကာနီမှာနိုင်ငံတွေအနေနဲ့အရန်ရေနံတွေထုတ်ရောက်ကြမယ်အပေါ်ဝေဖန်ပါတယ်ရီယက်မှာလုတ်တဲ့အနိုင်ကရင်းနှီးမြှုပ်နှံမှုဆိုင်ရာညီလာခံမှာဆော်ဒီစွန့်အင်ဝင်ကြီးကအခုလိုပြောပါတယ
် It is my profound duty to make it clear to the world
ဒီဝတ်တူလောင်ထားရီကိုထုတ်ပြလိုက်ရင်ဒါမဲ့လရွေအတွင်းထိနာနိုင်တယ်ဆိုတော့ကဘာကိုရှင်းရှင်းလင်းလင်းပြောပြဖို့ကကျွန်တော်ရဲ့တာဝန်ဖြစ်ပါတယ
်အမေရိကန်ပြည်ထောင်စုမှာတော့လာမဲ့နိုဝင်ဘာလမှာတက်တန်းဝယ်ရွေးကောက်ပွဲတွေကျင်းပဖို့ရှိနေချိန်မှာပဲအမေရိကန်သမ္မတဂျိုးဘိုက်ဒန်ကနိုင်ငံရဲ့အရန်ရေနံကိုရောင်းချဖို့ဆုံးဖြတ်ထားတာပါမြန်မာနိုင်ငံအနေနဲ့တော့73စီကပြည်ပကတင်းသွင်းမှုအပေါ်မှာအဓိကမှီခိုးရတာဖြစ်ပြီး73စီဈေးနှုန်းကြီးမြင့်မှုတခတရံရှားပါမှုနဲ့ပါရင်ဆိုင်ကြရပါတယ်အများပြည်သူသေယူပို့ဆောင်ရေးလုပ်ငန်းရှင်ဒေါ်တင်းတင်လွင်ကတော့သူမရဲ့ရန်ကုန် water bus ပြည့်စွင့်မှုကရန်ကုန်တစ်ဖက်ကမ်းကပြည်သူတွေအတွက်အဓိကအားထရဖြစ်လာဖို့မျှော်လင့်ထားပါတယ
်ဘုရားကံမှာဆိုရင်အခုဆိုရင်မော်တော်ဆိုင်ကယ်ရိုင်းပေးမစီရောပေါ့နော်မော်တော်ဆိုင်ကယ်ပဲပေးမစီရဲ့ခါကြတော့သူတို့အနေနဲ့လေနဲ့ပဲသွားလာတာဟိုလမ်းလျှောက်ပြီးတော့အဲလိုင်းကားနဲ့သွားဖို့ကလေလိုင်းကားကလေလုံလောက်ပြီးဆွတ်တာမရှိဘူးသူတို့ကမဆိုရှင်ပေါ့နော် private taxi တွေကလေခေါ်ရင်တော့မှတော်တော်ခက်ခဲပေါ်ရမယ့်အခြေအနေမျိုးရှိတယ်တစ်ဖက်ကမှဆိုတော့လေ
ပထမဆုံးအနေနဲ့တော့ခီးတဲ့အများဆုံးဖြစ်တဲ့လမ်းသစ်စပါချောင်းကိုစတင်ပြည့်စွင့်နေတာဖြစ်ပြီးလာမယ့်လတွေအတွင်းစိတ်ကန်၈ခုကနေ၁၁ခုအထိတိုးချဲ့နိုင်ရေးအတွက်ကြိုးစားနေတယ်လို့သူမကပြောပါတယ်။ဒါပြင်ပြည်တွင်ခီးသွွားလုပ်ငန်းအနေနဲ့ရန်ကုန်တွန်တေးကိုလည်းအပတ်စဉ်ပြည့်စွက်နေပြီးနောက်ပိုင်းမှာတော့အေယာဝတီတိုင်းနဲ့ရန်ကုန်တိုင်းခြားရေလမ်းကြောင်းအသုံးပြုကုန်စည်သယ်ယူပို့ဆောင်ရေးလုပ်ငန်းတွေကိုပါတိုးချဲ့ဖို့စီစဉ်နေတယ်လို့လည်းဒေါ်တင့်တင့်လွင်ကပြောပါတယ်။
ဒီဈေးဈေးဆောင်ပို့ဆောင်ဒီနောက်ပြီးတော့ဒီကုန်တွေနေပေါ့နော်ပြည်ရေးဈေးဆောင်ကုန်တွေဒါရီအကုန်လုံးကအောင်မြင်မှုအတွက်ကိုယ့်ရဲ့ပုဂ္ဂလိကလုပ်ငန်းရှင်ရဲ့လုံဆောင်ချက်ပေါ်မှာလိုအပ်တဲ့ point ကိုအစိုးရကနေပြီးတော့မှန်မှန်ကန်ကန်မြန်မြန်ဆန်ဆန်ရဲ့ဘဏ်ရောအစိုးရရောဒါနှစ်ခုလုံးကကုညီနိုင်တယ်ဆိုလို့ရှိရင်ကိုယ့်ရဲ့လုံနိုင်တဲ့စွမ်းရည်ဒီကိုယ့်ဝန်ထမ်းတွေရဲ့စွမ်းအားပြီးတော့ international ချိတ်ဆက်နိုင်တဲ့ network နည်းပညာတွေကိုအားလုံးလုပ်ပေးနိုင်လို့ဆိုတာလည်းဒီကောင်ရုံးချင်တယ်။ဒါပေမဲ့အဲ့လိုမျိုးအားလဲခဲ့တယ်ဆိုလို့ရှိရင်ရှေ့ရပြရတဲ့နည်းပညာကြတော့ဒီ force major လို့ခေါ်တာပေါ့ဒီ disaster တွေဖြစ်လာတဲ့အခါမှာကပေးတွေကြုံလာတဲ့အခါမှာရုံးနဲ့ဒုံးတွေတိုက်ရိုက်သွားမှာပဲ။ဘာလို့လဲဆိုတော့ကိုယ်ကတိုင်းနဲ့ပြီးစားရတဲ့အတွက်အမ်ရင်းနဲ့ပြင်းရတဲ့လိုမျိုးကွာဒီအဲ့လိုမပြင်းနိုင်ဘူးရင်းနဲ့သွားလို့ရတယ်ခီးကြီးကိုလမ်းလျှောက်ပြီးတော့နေလူထဲမှာလမ်းလျှောက်ပြီးသွားရတဲ့အခြေအနေမျိုးဖြစ်တာပ
ါမတင်ကြီးထိုင်စီစဉ်တင်ဆက်ပေးခဲ့တဲ့စီးပွားရေးကဏ္ဍအစီအစဉ်ကိုနားဆင်ခဲ့ကြရတာပါမြန်မာဘာသာအစီအစဉ်တွေကို Washington DC မြို့တော်ကနေည10:00နာရီထိတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင
် VOA အစီအစဉ်တွေကို Radio ရုပ်မြင်သံကြားလို့အပြင် Facebook စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ်view မြန်မာပိုင်း facebook စာမျက်နှာလေးစာကတော့ facebook.com/viewburmese ဖြစ်ပါတယ
်ခုဆက်ပြီးတော့တက်တက်ရောင်တင်လို့အစီအစဉ်မတိုင်ခင် blogger တွေပြောသမျှအစီအစဉ်ကိုတင်ဆက်ပေးကြပါမယ်ကမ္ဘာပကြီးလောကမှာဂန်နဝင်မြောက်လို့သတ်မှတ်ခံထားရတဲ့ပကြီးစကီယာကြီးတွေရဲ့ပကြီးကားတချို့ကိုဗြိတိန်နိုင်ငံကပြကန်းတစ်ခုမှာအသွင်သစ်နဲ့ပြသနေပါတယ်နယံတွေကျန်းကင်းတွေအမိုးတွေမှာပါပကြီးကားတွေကို digital ပုံရိပ်တွေအဖြစ်ထိုးပြပြီးလာကြည့်သူတွေပကြီးကားတွေရောက်နေတယ်လို့ခံစားမှုမျိုးဖြစ်အောင်လုပ်ထားတာပါ။နည်းပညာသုံးအသွင်သစ်ပကြီးပြပွဲကိုမဆုမြတ်မွန်ကဘလော့ဂါတွေပြောသမျှအစီအစဉ်မှာပြောပြပေးထားပါရှင့
ဗြိတိန်နိုင်ငံလန်ဒန်မြို့မှာပြသနေတဲ့ပေါင်မဲ့ပကြီးကားများလို့အဓိပ္ပာယ်ရတဲ့ Frameless ဆိုတဲ့ပကြီးပြပွဲမှာ Monet, Dali, Van Gogh, Cezanne, Kandinsky, Rembrandt, Klimt စတဲ့ဥရောပကကမ္ဘာကျော်ပကြီးဆရာကြီးတွေရဲ့ကြော်ကြားတဲ့ပကြီးကားတွေကို Digital အသွင်သစ်နဲ့ပြသနေပါတယ်။ရုပ်ရှင်ရောင်ဟောင်းကြီးတွေကအခန်းကျယ်ကြီး၄ခုထဲမှာမတူတဲ့ခေါင်းစဉ်တွေနဲ့ပြကန်းတွေကိုပုံစံတစ်မျိုးစီခံစားနိုင်အောင်ဖန်တီးထားတာပါ။digital အပိုင်းအစလေးပေါင်းများစွာနဲ့ပေါင်းဆက်ထားသလိုဖန်တီးထားတဲ့ပကြီးကားတွေကကိုယ့်ရဲ့လှုပ်ရှားမှုအလိုက်ပြောင်းလဲနေပါတယ
် It's a surprise you walk into our foyer and the space reveals itself to you as you come down
and after the ဖြစ်ပါတယ်အဝင်ပေါက်ကနေဝင်လာပြီးလေကားတစ်တွေဆင်းလာလိုက်တာနဲ့ student pay 3000ကျဲတဲ့နေရာမှာအမိုးမြင့်ပြကန်းမကြီး၄ခုတည်းကဖန်တီးပြသမှုတွေတွေကိုအလိုလိုရောက်သွားမှာဖြစ်ပါတယ
်ပြကန်းကျဲကြီး၄ခုကို beyond reality color emotion the world around us the art of abstraction ဆိုတဲ့ကောင်းစဉ်လေးမျိုးခွဲပြီးတော့တမျိုးစီကိုမတူအောင်ပြသထားပါတယ်အခုလိုမျိုးလာကြည့်သူတွေပကြီးကားတွေထဲရောက်သွားသလိုခံစားရတဲ့ immersive ပုံစံအမှုပညာပြပွဲတွေကမ္ဘာတဝန်းမှာလည်းပြသနေတာပါဒါပေမဲ့သူတို့ရဲ့ပြပွဲကတော့ပကြီးကားတွေရွေးချယ်တာကအစားပို့ပြီးတော့ထူးခြားအောင်လုပ်ထားတယ်လို့ပြောပါတယ်
You know, we aren't the first projection art experience but what we did is we created our own take
နုပညာလက်ရာတွေကိုအခုလိုပုံစံမျိုးပြသတာကျွန်တော်တို့ပထမဆုံးတော့မဟုတ်ပါဘူး။ဒါပေမဲ့ကျွန်တော်တို့ကကိုယ်ပုံစံနဲ့ကိုယ်ဖန်တီးပြသထားတာဝါအနုပညာရှင်တယောက်တည်းကိုရွေးပြီးတော့သူတို့တသက်တာဖန်တီးခဲ့တာတွေအားလုံးကိုစုပြသတာမျိုးမဟုတ်ပါဘူး။ပြောင်းလဲခဲ့တဲ့အနုပညာပုံစံတွေ၊ဟန်တွေတွေကမှအဲ့ဒီအပြောင်းလဲကိုကောင်းကောင်းထင်ထက်တဲ့ကြည်ကားတွေကိုကျွန်တော်တို့ရွေးချယ်ပြီးတော့အခုလိုမြင်ကွင်းကျယ်ပုံစံမျိုးနဲ့ပြသထားတာဖြစ်ပါတယ်။
Frameless ပြပွဲကဗြိတိန်မှာအကြီးအကျယ်ဆုံး immersive အတွေ့အကြုံကိုရစေမဲ့ပြပွဲဖြစ်တယ်လို့လည်းသူက AP သတင်းဌာနကိုပြောခဲ့ပါတယ်။ခေါင်းစဉ်၄မျိုးပြသထားတဲ့ထဲက Color and Motion ခေါင်းစဉ်ပြထားတဲ့အခန်းထဲမှာဆိုရင်လာကြည့်သူတွေလှုပ်ရှားတဲ့အတိုင်းပကြီးကားတွေကလည်းလှုပ်ရှားနေပါတယ်။ဒါကြောင့်ပကြီးဆရာကြီး Van Gogh တို့ Monet တို့ရဲ့ပကြီးကားတွေကသာမန်ပကြီးကားတစ်ချက်လိုမဟုတ်တော့ဘဲတက်ဝင်လှုပ်ရှားနေတဲ့ပကြီးကားချက်ကြီးတွေဖြစ်သွားပါတယ်။
It's an immersive gallery experience you can walk through and you can stand anywhere in it see yourself in the art
ဒါကကိုယ်တိုင်ပကြီးကားတွေထဲရောက်သွားတယ်ဆိုတဲ့ခံစားမှုအတွေ့အကြုံမျိုးရမှာဖြစ်ပါတယ်အခန်းထဲကိုလှက်ပတ်ပြီးရဲကြီးကြီးရက်နေပြီးပဲကြီးကြီးကိုယ်တိုင်ပကြီးကားကြီးထဲမှာပါဝင်နေတာကိုမြင်ရနိုင်မှာဖြစ်ပါတယ်တချို့ပြကန်းတွေမှာကြီးမှန်လို့ပဲကိုယ့်ရဲ့လှုပ်ရှားမှုကိုပြန်ပြီးတော့ထင်ဟပ်ပေါ်တယ်လို့တချို့ပြကန်းတွေထဲမှာဆိုရင်ပကြီးကားကြီးတွေထဲကိုရောက်သွားတယ်လို့ဖြစ်မှာပါအဲဒါကြောင့်အတွေ့အကြုံပုံစံစုံကိုကိုယ်တိုင်ပါဝင်ခံစားနိုင်မှာဖြစ်ပါတယ
် Beyond Reality ကောင်းစင်တက်ထားတဲ့ပြာခန်းထဲမှာတော့ Salvador Dali, Gustav Klimt, Edvard Munch တို့လိုပကြီးဆရာကြီးတွေရဲ့ပကြီးကားတွေကိုပုံရိပ်ထိုးဉာဏ်ပညာနဲ့မှန်တွေသုံးပြီးတော့အမြင်တစ်မျိုးလှုပ်ထားပါတယ်
mirrors are reflecting light and creating distortions of white, so we had to work around those technical challenges.
Manriga lin pyan nai dalo lin yaung rui ko le pung jan myo so pyaung twa sei da par de da jaung di ni pinya sain khaw mu rui ko chaw lwa nai aw chan naru chu sa kae ya ba de nauk khan atan rui ko bat paung song ga ni cha nai aw lout tha de atan samit rui pyan gan rui de ma tat tha ba de ai atan rui ko ate cha khan sa nai aw akhan rui ko atan long aw le lout tha ba de shu kin rui ata pe pyat ta tha de pyan gan de ma so yin နိုင်ငံလေးဘက်မှရောကျန်းပြင်းတဲ့ခေါမိုးပါမကျန်းလှုပ်ရှားနေတဲ့ပုံတွေကိုမြင်ရမှာပါတော်တော်လေးခက်ခဲတဲ့ပုံရိပ်ထိုးနည်းပညာတွေနဲ့လှုပ်ထားရတာဖြစ်ပါတယ
် Frameless အမျိုးပညာပြပွဲမှာစိတ်တစားပကြီးလို့သိကြတဲ့ Abstract ပကြီးအမျိုးအစားတွေကိုလည်း The Art of Abstraction ဆိုတဲ့ပြာခတ်မှာပြသထားပါတယ်ပကြီတွေကို digital နည်းပညာနဲ့အသက်ဝင်နေအောင်လုပ်ထားတယ်လို့ပြတိုင်မှုတွေကပြောပါတယ
် We wanted to look at what's known as pure abstractionAnd we were also very definite that we wanted to include the female artist Hilma Aft.
Siriza Baji Sisse lo ti thara go jmaru ga atei sei nyaung lo chin na phit par. Siriza Baji yi swe ga ja de che ga amyo thami Baji sia ma Hilma F Clint ye let ya go le pa si chin ga da te ja ba de. Siriza Baji sura myo phit la aw tu ga patthama song sa swe ga de tu ba. Siriza Baji ne name ji ga da ga do ပကြီးစီယာကရင်စကီတို့မွန်ဒရီယန်တို့ဖြစ်ပါတယ်အခုနောက်မှမြင်နေရတာကကရင်စကီရဲ့ပုံပါကျမတို့ကပကြီးနဲ့ပတ်သက်လို့ဘယ်လိုနောက်ကျောင်းသမိုင်းကိုပြောပြခြင်းတည်းဆိုတာအသေးချာစဉ်းစားပြည့်တဲ့အခါမှာတော့ပြသမဲ့ပုံတွေကိုရွေးချယ်ရတာလွယ်သွားပါတယ
်ဖြာခန်းလေးခန်းထဲမှာ The Walls Around Us ဆိုတဲ့ဖြာခန်းကအခြေစုံဖြစ်ပါတယ်အခုလိုမျိုးပကြီးရတာမျိုးစုံရနိုင်မဲ့ Frameless အမှုပညာပြပွဲကပကြီးပညာစိတ်ဝင်စားသူတွေရဲ့စိတ်ကိုအားချလှုံ့ဆော်ပေးနိုင်မဲ့ပြပွဲဖြစ်တယ်လို့ဆိုပါတယ
် I think that the demographic here will be very varied. If you are new to the story of Western art history, then this is an absolutely
ဒီပြပွဲမှာဥပညာလက်ရာတွေ Henry အမျိုးစုံနဲ့လို့ကျွန်မထင်ပါတယ်တကယ်လို့အနောက်တိုင်းပကြီးသမိုင်းနဲ့စိတ်နဲ့သူမျိုးဆိုရင်ဒီပြခန်းကလေ့လာဖို့အရင်ကောင်းတဲ့နေရာပါဒီမှာပြထားတဲ့ပကြီးကားတွေကိုတွေ့ပြီးတကယ်ပကြီးလက်ရာအစစ်ကိုတွားကြည့်ခြင်းစိတ်ဖြစ်ကြမယ်လို့မျှော်လင့်ပါတယ်တကယ်လို့ဥပညာသမိုင်းကိုကောင်းကောင်းသိထားတဲ့သူတယောက်ဆိုရင်လေဒီမှာပြသထားတာတွေကိုကြည့်ပြီးပိုးပြီးစိတ်တွေနိုးကြလာနိုင်ပါတယ်
ဥရောပကကဘာကျော်ပကြီးဆရာကြီးတွေရဲ့လူသိများတဲ့ပကြီးကားတွေကိုပြရိုက်တွေမှာပြသထားတာမျိုးနဲ့မတူပဲအသွင်ထူအောင်လို့ digital ပုံရိပ်ထိုးနည်းပညာနဲ့ဖန်တီးပြသထားတာဖြစ်ပါတယ်။ကိုရိုင်ပကြီးကားကြီးတွေရဲ့ရောက်နေသလို immersive အတွေ့အကြုံရရှိတဲ့အမှုပညာပြပွဲတွေကိုအခုခေတ်မှာပို့ပို့ပြီးတော့တွေ့လာနေရပြီဖြစ်ပါတယ်ရှင်။ကျွန်မဆူမြတ်ပါပ
ါ။နည်းပညာတော့အသွင်သိပကြီးပြပွဲအကြောင်းမဆုမြမုံရဲ့ဘလော့ဂါတွေပြောသမျှအစီအစဉ်မှာတင်ဆက်ပေးထားတာနားဆင်ခဲ့ရတာပါအခုတော့တက်တက်ရောင်သတင်းလောအစီအစဉ်ကိုနားဆင်ကြရအောင်ပါတောင်ကိုရီးယားက K-pop အဖွဲ့ Blackpink ရဲ့ကဘာလက်ဖျော်ဖြေရေးခီးစဉ်စတင်နေပါပြီဒီလိုထင်ပေါ်ကြော်ကြားသူတွေနဲ့အနုပညာလောကကသတင်းတွေကိုမတ်အေးတနာကျော်ရဲ့တက်တက်ရောင်သတင်းလောအစီအစဉ်မှာရှုစားနားဆင်နိုင်ပါတယ်ရှင်
မင်္ဂလာပါရှင်အားလုံးစိတ်လက်ပြောရှင်ပေါ်ပါကြပါစေကမ္ဘာယဉ်ကျေးမှုရေးစည်းမှာခေတ်စားနေတာတွေထင်ပေါ်ကျော်ကြားသူတွေနဲ့အနုပညာလောကကသတင်းတူတူရာတွေကိုတက်တန်ရောင်သတင်းတော်မှာပြောပြပေးသွားပါမယ်ကျမအေးသနာကျော်ပါညူယောက်မြို့ကညူယောက်ဖက်ရှင်သတင်းဘက်ကတော့ပထမအဦးဆုံးနေ့မှာလိန်ကွဲပြားမှုမရှိတဲ့ဒီဇိုင်နာတွေအမျိုးသားဒီဇိုင်နာတွေရဲ့လက်ရာအဝတ်ထည်ဖန်တီးမှုတွေကိုပြတဲ့ show တွေနဲ့စတင်ပါတယ်ကနေဒါကအပေါ်ထက်ဝင် Novice အဝတ်ထည်တစ်စိတ်က New York Men's Day အမျိုးသားများနေ့အပိုင်းနှစ်ပတ် Pots တစ်စိတ်ကိုစတင်တည်ထောင်သူဒီဇိုင်နာ Aaron Potts ကတော့သူ့ရဲ့ကြားမှမခွဲခြားဝတ်စုံတွေဖန်တီးတဲ့နေရာမှာသူ့ကိုပျော်စရာစိတ်ခံစားချက်ပေးတဲ့ပစ္စည်းတွေကိုအသုံးပြုဖန်တီးပါတယ်လို့ပြောပါတယ
် And I wanted to put something out that felt joyful
ဒီတစ်ခါဖန်တီးမှုကဟိုကဘာကယောဂဘေးကြီးကိုလည်းဖြတ်တန်းရရလေတဲ့ဒီတော့ကျွန်တော်ကပျော်စရာပေါ့ပေါ့ပွားကဘာမြေကြီးနဲ့ဆက်ဆက်မှုရှိတဲ့အရာမျိုးတွေကိုဖန်တီးခြင်းမိတယ်လို့ပြောသွားပါတယ်ကဘာမြေပေါ်ကရှူထောင့်တွေချိုးတွေကိုတဘာဝရဲ့အစိပ်ပိုင်းနေနဲ့ဘလို့ဖော်ပြလဲဆိုတာဇံဝင်စားပြီးတော့သူ့ရဲ့အဝတ်ထည်တွေကိုဖန်တီးပြတယ်လို့ဒီဇိုင်နာ Potts ကပြောပါတယ်သူသုံးထားတဲ့အရာတွေကတော့တဘာဝအရာတွေဖြစ်ပြီးတော့ရင်းညစ်စင်းရောင်ပန်းလေးပြားလေးတွေနဲ့ငှက်လေးတွေရဲ့အသွေးရောင်တွေပါဝင်ပါတယ်ဒိုတီဆိုတဲ့အိန္ဒိယရိုးရာနိုင်ငံပိုင်းတွေကိုဖန်တီးဒီဇိုင်းထွင်တဲ့ Terry Singh ကတော့ယောဂကျင့်တဲ့သူတွေနဲ့6လသွားနေခဲ့ပြီးတော့2013ခုနှစ်မှာသူ့ရဲ့ဖန်တီးမှုကိုစတင်ခဲ့တာပါသူ ူကသူ့ရဲ့အဝိထွေတွေကိုဝတ်ဆင်တဲ့သူတွေနဲ့စိတ်ချင်းဆက်သွယ်ခံစားချက်တွေစိတ်ချင်းတရားတွေပေါ်မှာအာရုံခံပြီးတော့ဖန်တီးတယ်လို့ပြောပါတယ်သူ့ရဲ့ဖန်တီးမှုတွေကမျိုးသားတွေအတွက်ဖြစ်ပေမဲ့အဲ့ဒီအဝိတွေကကြားမှသိတဲ့ဆိုရရင်မရှိပါဘူးသူဖြစ်စေချင်တာကသူ့ရဲ့အဝိတွေကလူတွေစိတ်ထဲမှာကြားမှဆိုတဲ့ခွဲခြားတတ်မှတ်မှုတွေပျောက်သွားစေချင်တာဖြစ်တယ်လို့ပြောပါတယ်
I want in using our line and fashion as an inspiration for fathers and daughters or even and sons
ကျွန်တော်တို့အဝိထေကအဖေနဲ့သမီးဒါမှမဟုတ်သားတွေနဲ့စင်တူဝင်နိုင်အောင်ကြားမဆိုရဲခွဲခြားတားဆီးမှုပေါင်းတွေကိုဖြိုချဖို့စိတ်ကူးတွေဖြစ်စေခြင်းနဲ့လို့သူကပြောပါတယ်သူ့ရဲ့ပွဲမှာရှောက်တဲ့ model အားလုံးမငားရပဲနဲ့သူ့ကိုကူညီပြီးတော့လာလျှောက်ပေးကြတဲ့သူတွေဖြစ်တယ်လို့သူတို့ကလည်းသူတို့ဝတ်ချင်တဲ့အဝိကိုရွေးပြီးတော့လျှောက်လို့ရပါတယ်တောင်ကိုရီးယားကကမ္ဘာကျော်အောင်မြင်တဲ့ K-pop အမျိုးသမီးလေးတွေအဖွဲ့ Blackpink အဖွဲ့ဟာအောက်တိုဘာလမှာဆိုးမျိုးတော်မှာသူတို့ရဲ့ကမ္ဘာလက်ဖျော်ဖြေပွဲကိုစတင်ပြီးတော့2023ဇွန်လအထိအနည်းဆုံးကမ္ဘာမျိုးပေါင်း26မျိုးကိုတွားရောက်ပြီးဖျော်ဖြေပါမယ်။မြောက်အမေရိကဥရောပအာရှဒီလိုမျိုးကမ္ဘာနေရာဆောင်ကပြည်သက်ပေါင်းတန်းခွဲလောက်သူတို့ရဲ့ဖျော်ဖြေပွဲကိုလာရောက်ကြည့်ရှုကြမယ်လို့သူတို့ကိုကြိုးစားပြုတဲ့ YG Entertainment ကဖြစ်ပါတယ်။
Took my crew to Japan, partied like Kardashians. Took my besties to LA, where the girls like to play. We put our hoodies on in Philly, where we started acting silly. Then we headed out to China. Taylor said that's where we find
us. ဒီတက်တဲ့ရောင်းတွင်တော့အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညနဲ့အင်္ဂါမနေ့အစီအစဉ်တွေမှာထုတ်လွှင့်ပေးနေပါလိမ့်ရှင်ဒီသတင်းတော်ကိုရုပ်ရောတန်ရောအပြည့်စုံကြည့်ချင်နေဆိုရင်ရုပ်မြင်သံကြားမှာစနေညထုတ်လွှင့်တဲ့ VOA အပတ်စဉ် TV Magazine အစီအစဉ်မှာကြည့်နိုင်ပါလိမ့်VOA မြန်မာပိုင်းရဲ့ online မှာဆိုရင်လည်း Facebook နဲ့ YouTube စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါလိမ့်ရှင်။ပျော်ရွှင်စရာကောင်းတဲ့နေ့လေးဖြစ်ပါစေနော
်။မေးသနာကြောစီစဉ်တင်ဆက်ပေးခဲ့တဲ့တက်တက်ရောင်တင်းလွာအစီအစဉ်ကိုနားဆင်ကြရတာပါ။တင်းလွာညရဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲ။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုမနက်ဖြန်အင်ကာမနက်ခင်းမှလည်းတစ်လှည့်ပြန်ပြီးတော့ထုတ်လွှင့်ပေးမှာမို့ပြန်ပြီးတော့နားဆင်နိုင်ပါတယ်။မကြခင်အစီအစဉ်တွေပြီးဆုံးတော့မှမို့အခုဆက်ပြီးနောက်ဆုံးရတင်းအချင်းချုပ်ကိုဦးတင်မောင်တန်ကဆက်ပြီးတော့ပြောပြပေးမှာပါရှင
်။အမေရိကန်နိုင်ငံရဲ့ဝန်ကြီးအန်တိုနီဘလင်ကင်နဲ့တရုတ်နိုင်ငံရဲ့ဝန်ကြီးဝန်ကြီးတို့ဟာနိုင်ငံအားပြိုင်မှုနဲ့ရုရှားရဲ့ယူကရိန်းစစ်ပွဲအကြောင်းကိုတင်းငွေနေနေကဖုန်းကနေဆွေးနွေးခဲ့ကြတယ်လို့နိုင်ငံကြ合いဝန်ကြီးဌာနကပြောပါတယ်။တိုင်းပြည်နေရာကြအားပြိုင်နေကြတာကိုတာဝန်ရှိရှိစီမံခန့်ခွဲဖို့လိုအပ်တဲ့အကြောင်းကိုပြောဆိုခဲ့ကြကြောင်းဘလင်ကန်ကသူ့ရဲ့ Twitter လူမှုစာမျက်နှာမှာရေးထားပါတယ်။ဆက်သွယ်ရေးလမ်းကြောင်းဖွင့်ဖို့လိုတာကိုလည်းဆွေးနွေးခဲ့ကြပြီးရုရှားရဲ့ယူကရိန်းကျူးကျော်စစ်ပွဲကြောင့်ကမ္ဘာလုံးကျော်ရေးနဲ့စီးပွားရေးတည်ငြိမ်မှုတွေအပေါ်ကြားရောက်လာခဲ့တဲ့ချိန်ချောက်မှုအများကိုဘလင်ကန်ကပြောခဲ့ပါတယ်။ဒါပေမဲ့ဝန်ကြီးကတော့ယူကရိန်းရေးနဲ့ပတ်သက်ပြီးတပ်သမားရေးဆိုင်ရာဖြည့်ရှင်းရေးကိုပဲပြောဆိုခဲ့ပါတယ်။ယူကရိန်းနိုင်ငံအတွင်းကပြတ်မှတ်တော်တော်များများကိုရုရှားကတနင်္လာနေ့မှာပြစ်ခတ်ခဲ့တဲ့အထက်အခြေခံအဆောက်အုံတွေများပြားပါဝင်ခဲ့တယ်လို့ယူကရိန်းရာရှိတွေကပြောပါတယ်။မြို့တော်ကီးပြစ်ခတ်တိုက်ခိုက်ခံခဲ့ရတာကြောင့်တချို့နေရာတွေမှာလက်စစ်မီးနဲ့ရေပြတ်တောက်နေတယ်လို့မြို့တော်ဝန် Vitaly Kitchen ကပြောကြားပါတယ်။ရုရှားကယူကရိန်းနိုင်ငံဒေသတော်တော်များများကလက်စစ်မီးဖြန့်ချီရေးဌာနတွေကိုပြစ်မှတ်ထားပြီးဒုံးကျည်တွေနဲ့တိုက်ခိုက်ခဲ့တယ်လို့ယူကရိန်းတပ်ပရာယုံကလည်းပြောပါတယ်ခရိုင်းမီးယားဒေတာပင်လယ်နယ်ထဲကတင်းမောတွေကိုယူကရိန်းကတိုက်ခိုက်ခဲ့တာကိုလက်စားချေတဲ့အနေနဲ့တိုက်ခိုက်တယ်ဆိုတော့ရုရှားရဲ့အကြောင်းပြချက်ဟာခိုင်လုံမှုမရှိဘူးလို့ယူကရိန်းနိုင်ငံခြားရေးဝန်ကြီးဒီမီထရိုကူလီဘာကဆိုပါတယ်တင်းကလေးတွေကကျင်းပခဲ့တဲ့ဘရာဇီးနိုင်ငံရဲ့တကြောပြန်တပ်ပရာရွေးကောက်ပွဲမှာတော့အရင်တပ်ပရာဟောင်းလူးစ်အင်နာစီယိုလူလာဒီဆယ်ဗာကလက်ရှိတပ်ပရာဂျာယာဘော်ဆိုနာရိုကိုအနိုင်ရရှိသွားခဲ့ပါတယ်မဲရီအတွက်ရဲ့99.9%ခန့်လုံးရေးအတွက်ပြီးချိန်မှာတော့ဒါဆဲဘတ်ကမဲ50.9%ခန့်လုံးနဲ့အနိုင်ရခဲ့တာပါရေကောက်ပွဲရရှိတွေကလည်းလူလာအနိုင်ရရှိသွားတယ်ဆိုတာကိုအတည်ပြုပါတယ်အီရန်နိုင်ငံကတော်လိုင်းရဲ့စောင့်တက်ကိုအချမ်းဖက်အဖွဲ့အစည်းဖြစ်တတ်မှတ်ဖို့ဂျာမနီနဲ့ EU ဥရောပတမကတို့ကစဉ်းစားနေကြောင်းဂျာမန်နိုင်ငံခြားရေးဝန်ကြီးအန်ဒါလီနာဘာဘဘော့ကဒီကနေ့အောက်တိုဘာ31ရက်နေ့မှာပြောပါတယ်အီရန်နိုင်ငံပေါ်ပုံပြင်းထန်တဲ့တံခါအရေးမှုတွေချမှတ်သွားမယ်လို့ EU ရဲ့ပိတ်ဆို့တံခါမှုဆိုင်ရာစာမျက်နှာမှာပြီးခဲ့တဲ့သတင်းပတ်ကဖော်ပြထားပါတယ်ခင်ဗျာ
တင်းလာညအတွက်သတင်းအချင်းချုပ်ကိုဦးတင်မောင်တန်းပြောပြပေးခဲ့တာပါဒီကနေ့ညအတွက်အစီအစဉ်ထုတ်လွှင့်ရမှုကကိုစံကျော်ဖြစ်ပါတယ်စပိုင်ဆိုင်ရာအင်ဂျင်နီယာတွေကတော့ John Dryden နဲ့ BJ Elliot ဖြစ်ပါတယ်အခုထုတ်လွှင့်ပြီးတဲ့အတန်းလွှင့်အစီအစဉ်ကိုအစီအစဉ်ပြီးပြီးချင်းည10:00နာရီကနေ11:00မှာလဲတစ်လက်ပြန်နားဆင်နိုင်ပါတယ်ရေကိုနားတော်တာဆင်ပေးကြရတဲ့တော်လဲကျေးဇူးအထူးပဲတင်ရှိပါတယ်သောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအလုံးပြည့်ရဲ့ခတ်သိမ်းကြီးနေပြီးတော့လိုရဆန္ဒပြေဝကြပါစေရှင်ကျမအလေးပါပါ
This program has come to you from the Voice of America, Washington.